Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ Washington မြို့တော် VOA American တန်ကနေ2014ခုနှစ် February လ22ရက်တောက်ကြာနေ့ညပိုင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line to meter 24 25နဲ့32တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမခင်ပြူထွေးပါယူကရိန်းနိုင်ငံရဲ့နိုင်ငံရေးပြည်ပခါတွေအဆုံးသတ်စေဖို့အတွက်ယူကောက်ပွဲတွေကိုစောပြီးတော့ကျင်းပပေးမယ့်အကြောင်းသမ္မတဗစ်တာယာနူကိုဗစ်ကပြောလိုက်ပါတယ်။ဒါကတိဘက်ဘုန်းတော်ကြီးဒလိုင်းလာမားကိုအမေရိကန်သမ္မတဘရက်အိုဘားမားကဒီကနေ့သမ္မတအိမ်ပြီးတော့မှလက်ခံတွေ့ဆုံဖို့ရှိပါတယ်။ဒီလိုမျိုးထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမဆုမြတ်မွန်နဲ့အတူပြောပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေဟာပုံစံသစ်တစ်မျိုးနဲ့ပေါ်ထွက်လာနေတယ်လို့လူခွင့်ရေးလှုပ်ရှားဥဆောင်နေသူတဦးက VOE ကိုပြောလိုက်ပါတယ်။ဘလို့အချက်တွေပါလဲ။
ကျွန်တော်တို့ဒီမှာအခုချိန်ထိလူခွင့်ရေးတွေကကျော့သွားတာပဲရှိတယ်မပြောက်သေးဘူး။နိုင်ငံရေးအကျဉ်းသားတွေကျွန်တော်တို့ရှိလွတ်သွားတယ်ဆိုတဲ့သဘောမျိုးရှိတယ်။ဒါပေမဲ့ပုံမှန်78အရာ
နောက်ပိုင်းမှာအပြည့်အစုံကြားရမှာပါရှင်။ဒါအပြင်အသိစိတ်ခဲလေယာဉ်မြေတွေကိုပြန်လည်ပေးနိုင်ဖို့အစိုးရကစီစဉ်နေပြီဆိုတဲ့သတင်းပေးပို့ချက်နဲ့အတူဒုချီယာဒန်ကျေးရွာပဋိပက္ခစုံစမ်းစစ်ဆေးမှုတွေရဲ့နောက်ဆုံးအခြေအနေတွေကိုတင်ပြပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့တောက်ကြနေတိုင်းထုတ်လွှင့်နေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့မဆုမြတ်မွန်တို့ကပြောပြပါအောင်ရှင
်။ယူကရိန်းနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းပုံမှုပြင်းထန်လာခဲ့တဲ့နိုင်ငံရေးပြည်ပခါတွေကိုအဆုံးသတ်အောင်ကြိုးပမ်းတဲ့အနေနဲ့သမ္မတဗစ်တာယာနူကိုဗစ်ကရွေးကောက်ပွဲတွေဆော်ပြီးတော့ကျင်းပပေးမယ့်အကြောင်းပြောဆိုလိုက်ပြီးတော့ညွန်ပေါင်းစုရဖွဲ့စည်းသွားမယ်လို့လည်းကတိပြုလိုက်ပါတယ်။သမ္မတရုံလုံပိုင်ခွင့်အာဏာကိုလျှော့ချမယ်ဖွဲ့စည်းပုံဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်သွားမယ်လို့လည်းသမ္မတကကတိပြုပါတယ်။ဥရောပသမဂ္ဂ EU အကြီးအကဲတန်တမန်တဦးကတော့သမ္မတနဲ့တိုက်ခန့်အဖွဲ့တို့အကြားကနဦးအဆင့်သဘောတူညီချက်ကိုဒီကနေ့လက်မှတ်ရေးထိုးနိုင်လိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်းပြောပါတယ်။အတိုက်ခံတွေဘက်ကတော့ဒီကိစ္စတစုံတရာပြောဆိုခြင်းမရှိသေးပါဘူး။တစ်ချိန်တည်းမှာပဲအစိုးရဆက်ကျင်ဆန္ဒပြမှုတွေအဓိကဖြစ်ပွားခဲ့တဲ့မြို့တော် Kiev ကလွတ်လပ်ရေးရင်ပြန်အနီးမှာဒီကနေ့ပြစ်ခတ်မှုတွေရှိခဲ့တဲ့အကြောင်းသတင်းတွေကဖော်ပြပါရတယ်။အစိုးရကတော့ရဲတွေနဲ့ထိတ်တိုက်တွေ့နေကြတဲ့ဆန္ဒပြသူတွေကပြစ်ခတ်တာလို့ဖြစ်တင်ထားပေမဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ကြတာရင်းတွေကတော့အစိုးရဆက်ကျင်ဆန္ဒပြသူတွေနဲ့လုံတင်းရဲတွေအကြားမြို့တော် Kiev မှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့တယ်လို့အဲ့ဒီနေ့ဟာယူကရိန်းနိုင်ငံဆိုဗီယက်လက်အောက်ကျရောက်ခဲ့ပြီးချိန်ကစလို့အသေးအပြောက်အများဆုံးရှိခဲ့တဲ့နေ့ပဲဖြစ်ပါတယ်။လူတွေဒါဇင်နဲ့ချီတိုက်ဆုံးခဲ့ရတယ်လို့တချို့ကအစိုးရရဲ့လက်ဖြောက်တပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်တိုက်ဆုံးခဲ့ရတာဖြစ်ပါတယ်။ကြတာရင်းတွေတရက်ထဲမှာရင်တိုက်ဆုံးသူ80ကျော်ရှိခဲ့တယ်လို့တချို့သတင်းတွေကဖော်ပြပါတယ်။နောက်ထပ်ရာနဲ့ချီလဲဒဏ်ရာတွေရခဲ့ကြတာဖြစ်ပါတယ်ရှင်။
တိဘက်ဘုန်းတော်ကြီးဒလိုင်လာမားကိုအမေရိကန်သမ္မတဘရက်အိုဘားမားကဒီကနေ့တောက်ကြနေ့မှာအိမ်မြူတော်မှာအခမ်းတွေ့ဆုံဖို့ရှိနေပါတယ်။တရုတ်အစိုးရဘက်ကအလေးနဲ့သတိပေးမှုရှိပေမဲ့အမေရိကန်သမ္မတကတွေ့ဆုံတာဖြစ်ပါတယ်။လေးစားဆရာဘာသာရေးခေါင်းဆောင်ယဉ်ကျေးမှုဆိုင်ရာခေါင်းဆောင်တယောက်အနေနဲ့ဘုန်းတော်ကြီးဒလိုင်လာမားကိုသမ္မတအိုဘားမားကတွေ့ဆုံမှာဖြစ်တယ်လို့အိမ်မြူတော်ကကြားသားရင်းနဲ့နှောင်းပိုင်းကပြောကြားခဲ့ပါတယ်။တရုတ်နိုင်ငံထဲမှာရှိနေတဲ့တိဘက်လူမျိုးတွေအတွက်အလဲအလက်ချင်းကပ်မှုလို့ဆိုတဲ့တိကျလွတ်လပ်ဖို့အတွက်လည်းမဟုတ်တသားတဲ့အံဝင်ဖို့အတွက်လည်းမဟုတ်တဲ့ဖုံးတော်ကြီးဒလိုင်လာမားရဲ့ရည်တည်ဆောင်ရွက်မှုကိုအမေရိကန်ကထောက်ခံတယ်လို့အင်ပီရိုရဲ့အကြီးညာချက်မှာဖော်ပြပါရတယ်။ဒီတွေးဆောင်မဲ့အစီအစဉ်ကိုဖျက်လိုက်ဖို့အတွက်တရုတ်နိုင်ငံသားရေးဌာနကအမြန်အစံပဲတိုက်တွန်းခဲ့ပါရ။တရုတ်အမေရိကန်ဆက်ဆံရေးအတွက်အကြီးအကျယ်ထိခိုက်မဲ့သံတမန်ရေးအရာအကျိုးဆက်တွေရှိလာနိုင်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ယူကြသူကသတိပေးခဲ့တာပါ။2010နဲ့2011ခုနှစ်တွေတုန်းကလည်းသမ္မတအိုဘားမားနဲ့ဖုံးတော်ကြီးဒလိုင်လာမားတို့တွေ့ဆုံခဲ့ပြီးတရုတ်အစိုးရဘက်ကအလားတူချင်းချောက်မှုမျိုးတွေလုပ်ခဲ့မှုပါတယ်ရှင်
။အမေရိကန်စစ်တပ်ထိပ်တန်းအရာရှိတယောက်ကတရုတ်ဗိုလ်ချုပ်ကြီးတွေနဲ့ဘေကျင်းမြို့တော်မှာတွေ့ဆုံခဲ့တာနဲ့အတူဘုံရီမန်းချက်တွေအတွက်ဆွေးနွေးမှုတွေပိုလုပ်ဖို့ကတိပြုခဲ့ကြပါတယ်။အမေရိကန်ကြီးတက်ဦးစီးချုပ်ရေးအိုဒီယာနိုကိုတရုတ်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့တောက်ကြနေ့မှာစစ်အခမ်းအနားနဲ့ကြိုဆိုခဲ့ပါတယ်။အရှေ့တရုတ်နဲ့တောင်တရုတ်ပင်လယ်တွေကအငင်းပွားနေတဲ့နယ်နိမိတ်ပိုင်ဆိုင်မှုကိစ္စနဲ့ပတ်သက်လို့တရုတ်ရဲ့မူဝါဒအပေါ်အမေရိကန်တို့ကဝေဖန်ပြစ်တင်နေချိန်မှာပဲအခုလိုအမေရိကန်စစ်တပ်အကြီးအကဲတယောက်တရုတ်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်။ဒေသတွင်းနဲ့နိုင်ငံတကာမှာတရုတ်နဲ့အမေရိကန်တို့ဘုတ်ပုံစိုးရင်နေတဲ့ကိစ္စတွေကိုအတိအကျထားဆွေးနွေးမှာဖြစ်တယ်လို့တကယ်ပိတ်ဆွေးနွေးပွဲမတိုင်ခင်ဗိုလ်ချုပ်ကြီးအိုဒီယာနိုကပြောကြားခဲ့ပါတယ်။အမေရိကန်နဲ့တရုတ်ဆက်ဆံရေးမှာစစ်တပ်တစ်ခုအကြားဆက်ဆံရေးကလည်းအရေးကြီးတယ်လို့တရုတ်ဒုဗိုလ်ချုပ်ကြီးဝမ်နင်းကပြောကြားခဲ့ပါတယ်။လူသိရှင်ကြားအပြန်လဲဆွေးနွေးမှုတွေမှာပိုပြီးပူးပေါင်းဆောင်ရွက်ဖို့နှစ်ဖက်စလုံးကအလေးထားပြောနေပေမဲ့တင်းမာမှုတွေနဲ့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမရှိတာကပိုတိုးလာနေပုံရပါတယ်။ တောင်တရုတ်ပြည်နယ်ထဲမှာအငင်းပွားနေတဲ့နယ်နိမိတ်ကိစ္စနဲ့ပတ်သက်လို့တရုတ်အစိုးရဟာအတင်းအဓမ္မလုပ်နေတယ်လို့တရုတ်အိန္ဒိချင်းနိုင်ငံအတော်များများကပြောနေတာနဲ့အတူသူအများပြပိုင်ဆိုင်တယ်လို့ပြောနေတဲ့ကိစ္စကိုပြင်ဆင်ဖို့ဒါမှမဟုတ်ရှင်းပြဖို့အမေရိကန်ထိပ်တန်းသံတမန်တယောက်ကဒီလအစောပိုင်းကပဲပြောကြားခဲ့ပါတယ်ရှင်
။ဆိုမလီယာနိုင်ငံမှာလက်နက်ကိုင်သမားတချို့ကဒီသမရအိမ်တော်ကိုဒီကနေ့တိုက်ခိုက်ခဲ့ပါတယ်။ဒါပေမဲ့သမရရှိတ်မမုတ်ကတော့ထိတစုံတရာထိခိုက်ဒဏ်ရာရရှိမှုမရှိခဲ့ပါဘူး။တိုက်ခိုက်သူတွေဟာအရင်ဆုံးကားဘုံထောင်ဖောက်ခွဲခဲ့ကြပြီးတော့အဲ့ဒီနောက်အဆောင်ချက်ထူထူထပ်ထပ်ချချတဲ့သမရဝင်းတွေကိုတနက်တွေလက်ပစ်ဘုံတွေကင်ဆောင်ထားသူတွေကအတင်းအကျပ်ဝင်ရောက်ခဲ့ဖို့ကြိုးစားခဲ့ကြတယ်လို့မိုဂါဒီရှူမြို့တော်မှာရှိတဲ့မျက်မြင်တွေ့သူတွေကပြောပါတယ်။အစောပိုင်းထွက်ခဲ့တဲ့သတင်းတွေထဲမှာတော့ဝင်းကြီးချုပ်ရုံးကအရာရှိချုပ်မိုဟာမက်အင်ဟာအာစီအပါဝင်စစ်သားတချို့သေဆုံးခဲ့တယ်လို့ပြောပါတယ်။သမရကတော့သူဘာမှထိခိုက်ဒဏ်ရာရရှိမှုမရှိဘူးဆိုတာကိုဒီဆိုမာလီယာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နစ်ကေးကိုဆက်သွယ်ပြောဆိုခဲ့တဲ့အကြောင်းနစ်ကေးကသူ့ရဲ့ဒီ Twitter လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြပါရယ်အခုတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့စစ်သွေးကြွားအယ်ရှာဘတ်အဖွဲ့ကပြောဆိုခဲ့ပါရယ်ရှင
်ပြည်အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 1.1 1.3 လိုင်းနိုမီတာ25kHz 11965 လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့တောက်ကြနေညဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်အင်းကြီးချင်းထိုင်းနိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြသူတွေဟာဘန်ကောက်မြို့တော်ကအစိုးရအဆောက်အဦတွေရဲ့အပြင်ဘက်မှာဒီကနေ့တောက်ကြနေဆက်လက်ဆန္ဒပြခဲ့ကြပြီးတော့ဝန်ကြီးချုပ်ရင်းလက်ယာရုကနှုတ်ထွက်ပေးဖို့ဆက်ပြီးတောင်းဆိုခဲ့ကြပါတယ်ဒေါသထွက်နေကြတဲ့တောင်သူလယ်သမားတွေကလည်းတိုင်းပြည်ရဲ့အဓိကလေရင်ကွင်းကြီးကိုထွန်ဆက်တွေနဲ့ပိတ်ဆို့ဆန္ဒပြသွားမယ်လို့အစိုးရကချိန်ချောက်ထားပါတယ်။ဒီကနေ့ဆန္ဒပြသူတွေပြစ်မှတ်ထားခဲ့တဲ့အထဲမှာတော့ဒီအောက်ခွန်ဌာနလည်းပါပါတယ်။အဲ့ဒီဌာနထဲမှာဗဏ္ဍာရေးဝန်ကြီးတိတ်တဆိတ်အလုပ်လုပ်နေတယ်လို့ဆန္ဒပြသူတွေကသတင်းရထားတဲ့အတွက်ဗဏ္ဍာရေးဝန်ကြီးအလုပ်ဆက်မလုပ်နိုင်အောင်ဆန္ဒပြခဲ့ကြတာပါ။ဒါပေမဲ့တကယ်တမ်းသူရောက်သွားတဲ့အချိန်မှာတော့အောက်ခွန်အရာရှိအနေချင်းပဲအဲ့ဒီနေရာမှာရှိခဲ့တာပါ။ဌာနထဲမှာဗဏ္ဍာရေးဝန်ကြီးရှိမနေဘူးဆိုတာကိုကိုယ်တိုင်ဝင်ကြည့်ပြီးတော့ကျေနပ်မှုရအောင်ဆန္ဒပြသူတချို့ကိုလည်းအထဲကိုဝင်ခွင့်ပေးခဲ့ပါတယ်။တောင်သူလယ်သမားတွေကသူဝနာဘူမိလေရင်ကွင်းကိုပိတ်ဆို့ဆန္ဒပြမယ်ဆိုတဲ့ချင်းချောက်မှုကတော့အစိုးရဘက်ကပေးဖို့ကြံနေတဲ့ပြီးခဲ့တဲ့နှစ်ကစပားကျွေးတွေကိုရှေ့သတင်းပတ်ထဲမှာပေးသွားမယ်လို့အစိုးရကပြောခဲ့ပြီးတဲ့နောက်မှာထွက်ပေါ်လာတာပါလေရင်ကွင်းကိုပိတ်ဆို့မယ်ဆိုတာကတော့ထိုင်းနိုင်ငံအတွက်ကြေလောင်တဲ့ချင်းချောက်မှုတစ်ခုဖြစ်ပါတယ်2008ခုနှစ်တုန်းကလည်းအစိုးရဆက်ကျင်ဆန္ဒပြသူတွေရဲ့ပိတ်ဆို့ဆန္ဒပြမှုကြောင့်လေရင်ကွင်းအဆောက်အဦတချို့ပိတ်ပစ်ခဲ့ရပြီးတော့ခီးတယ်တွေထောင်ထဲချပိတ်မိခဲ့ပါတယ်။လယ်သမားတွေကိုဝင်ငွေတိုးမြှင့်အောင်လုပ်ပေးမယ်လို့ဆိုတဲ့အစိုးရရဲ့အငင်းပွားဝယ်အစီအစဉ်ရက်ဆိုင်ခဲ့ပြီးတဲ့နောက်လယ်သမားတွေကသူတို့ရဖို့ကြံနေတဲ့အကျွေးတွေကိုပေးသွားဖို့အစိုးရကိုတောင်းဆိုနေကြတာဖြစ်ပါတယ်ရှင်။
လွန်ခဲ့တဲ့260ကိုရီးယားစစ်ပွဲကြောင့်ကွဲကွာခဲ့ကြတဲ့တောင်တင်းမြောက်ကိုရီးယားမိသားစုတချို့ဟာမြောက်ကိုရီးယားနိုင်ငံဘက်ကမောင်ဂန်ဂမ်အဖမ်းပြေနေရာမှာဒီစိတ်လှုပ်ရှားပွဲပြန်လည်ဆောင်တွေ့နေမှုဒုတိယနေ့မှာတော့အချင်းချင်းပို့ပြီးတော့ရင်းနှီးမှုရအောင်လို့အချိန်ယူခဲ့ကြပါတယ်။တောင်ကိုရီးယား82ယောက်နဲ့မြောက်ကိုရီးယား180တို့ဟာဆိုင်ယာမိသားစုဝင်တွေနဲ့သူတို့ရဲ့တဲခိုကန်းတွေထဲမှာဒီကနေ့တောက်ကြနေ့တမနယ်လုံးဆောင်တွေ့ပြီးတော့ရင်းနှီးမှုယူခဲ့ကြတာပါ။တစ်ဖက်နဲ့တစ်ဖက်ရှိနေတယ်လို့တောင်မှအရင်တုန်းကသိမှတ်ထားတဲ့မိသားစုဝင်တွေရဲ့ဓာတ်ပုံတွေလက်ဆောင်ပစ္စည်းတွေကိုအပြန်အလှန်ဖလှယ်ခဲ့ကြပါတယ်။အတူတူရှိနေရတာတခုတည်းနဲ့ရင်ဘာလက်ဆောင်မှမလိုပဲသူ့အတွက်ကတော့လုံလောက်တယ်လို့အသက်88နှစ်အရွယ်တောင်ကိုရီးယားနိုင်ငံသားဟွန်ဆွန်ဆမ်ကပြောပါတယ်။နှစ်ပေါင်း80အတွင်းမှာသူ့ရဲ့တူတော်တဲ့သူကိုပထမဆုံးမြင်တွေ့ဘူးချင်းဖြစ်ပြီးတော့သူ့အတွက်ကတော့ဒီလက်ဆောင်ပစ္စည်းထက်ကိုသူ့တူရဲ့မျက်နှာကိုမြင်တွေ့ခွင့်ရဖို့ဖြစ်တယ်လို့ပဲဆိုပါတယ်။တောင်တင်းမြောက်ကိုရီးယားနှစ်နိုင်ငံဟာ1950ပြည့်လွန်စစ်ပွဲနောက်ပိုင်းကတည်းကအခုချိန်ထိပဋိပက္ခတွေရှိနေစေနိုင်ငံဖြစ်ပါတယ်။တစ်ဖက်နဲ့တစ်ဖက်နိုင်ငံသားတွေအပြန်အလှန်ဆက်သွယ်တာမျိုးနှစ်ဖက်စလုံးကခွင့်ပြုမထားသလိုတရားဝင်လမ်းကြောင်းကနေတိခတ်မှာဒီတရားမဝင်လမ်းကြောင်းကနေဆက်သွယ်ဖို့ကလည်းမရှိသလောက်ပါ။အခုပြန်လည်ပေါင်းစည်းကြတဲ့မိသားစုတွေအနေနဲ့မနက်ဖြန်စနေနေ့အထိကိုအတူတူနေခွင့်ရကြမှာဖြစ်ပြီးတော့နောက်တစ်ခါပြန်လဲဆုံတွေ့မှုမလုံမချင်းတော့ပြန်တွေ့နိုင်ကြတော့မှာမဟုတ်ပါဘူး။တော်တော်များများကတော့သူတို့အနေနဲ့နောက်တစ်ချိန်အခုလိုတွေ့ဆုံပြီးတော့စကားပြောခွင့်ရဖို့မဖြစ်နိုင်တော့လောက်ဘူးလို့ယူဆထားကြပါတယ်ရှင်
။ပါကစ္စတန်နိုင်ငံကိုအာဏာသိမ်းအုပ်ချုပ်ခဲ့သူသမ္မတဟောင်းဘာဘက်စ်မူရှာရက်ကသူရင်ဆိုင်နေရတဲ့အမှုအတွက်စစ်ခုံရုံးကိုလွှဲပေးဖို့ပန်ကြားချက်ကိုတရားရုံးတစ်ခုကပယ်ချလိုက်ပါတယ်။ဗိုလ်ချုပ်ကြီးအောင်မူရှာရက်ရဲ့အမှုကိုကြားနာဖို့တရားစီရင်ပိုင်ခွင့်ရှိတယ်လို့ပြောပြီးတော့ပယ်ချခဲ့တာပါ။Mr. Musharraf ကိုမတ်လ17ရက်နေ့မှာတရားရုံးကိုလာဖို့လဲဆင့်ခေါ်ထားပါတယ်။ Mr. Musharraf ယာရူကနေတုံ့ပထွက်ခင်တနှစ်အလို2009ခုနှစ်တုန်းကအရေးပေါ်အုပ်ချုပ်ရေးပြတန်းခဲ့တာနဲ့ပတ်သက်လို့နိုင်ငံတော်သစ္စာဖောက်မှုနဲ့သူဆွဆွဲခံထားရပါတယ်။ စစ်ဆိုးရခေါင်းဆောင်ဟောင်းကတော့သူ့အနေနဲ့အမားတစုံတရာမလုပ်ခဲ့ဘူးလို့ညှင်းဆန်ထားပါတယ်တကယ်လို့ပြစ်ဒဏ်ရှိတယ်လို့တွေးရှိရင်တော့တေဒဏ်ဒါမှမဟုတ်ထောင်ဒဏ်တစ်သက်ကြာခံရနိုင်ပါတယ်ပါကစ္စတန်နိုင်ငံတပိုင်းမှာဆင်အာနာသိမ်းမှု၃ခုရှိခဲ့ပြီးတော့အဲ့ဒီအထဲမှာမှမစ္စတာမူရှာရက်ဖ်ဟာပထမဆုံးနိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲခံရတဲ့စစ်ခေါင်းဆောင်ဟောင်းဖြစ်ပါတယ်1996ခုနှစ်ကနေ2008ခုနှစ်အထိအုပ်ချုပ်ခဲ့စဉ်အတွင်းတခြားရာဇဝတ်မှုတချို့နဲ့လည်းရင်ဆိုင်ခဲ့ရပါတယ်အဲ့ဒီအထဲမှာဝန်ကြီးချုပ်ဟောင်းဘနာစီယာဘူတိုကိုလှုပ်ကြံတက်ဖြတ်မှုနဲ့ဆက်နွယ်တဲ့အမှုလဲပါဝင်ပါတယ်ရှင
်ဖီလစ်ဇူလန်နိုင်ငံမှာအတိုက်ခံကောင်းဆောင်လီယိုပိုလ်ဒိုလိုပက်စ်ကိုကာရာကတ်စ်မြို့အပြင်ဘက်စစ်စခန်းတစ်ခုမှာအနာပိုင်တွေကဆက်လက်ဖမ်းဆီးထားတာကြောင့်နိုင်ငံတော်ကအစိုးရဆန့်ကျင်ဆန္ဒပြမှုတွေဆက်ပြီးတော့ဖြစ်နေပါတယ်လိုပက်စ်ဟာဒီသတင်းပတ်အစောပိုင်းတုန်းကသူ့ကိုယ်သူအဖမ်းဆီးခံခဲ့ပြီးတဲ့နောက်မှာမီရှုမှုရာဇဝတ်မှုစတဲ့ပြစ်မှုတွေနဲ့အာဏာပိုင်တွေကသူ့ကိုဖမ်းဆီးထားတာပါဒီတော့တွေနောက်ထပ်အတိုက်ခံခေါင်းဆောင်တယောက်ဖြစ်တဲ့ဒီသမရကိုဇလဲဟောင်းအန်ရီကေကဘရီလက်စ်ဟာအစိုးရဟာဒီဆန္ဒပြသူတွေနဲ့ထိတ်တိုက်ရင်ဆိုင်မှုအကြမ်းဖက်မှုတွေကိုလှုပ်ဆောင်နေတယ်လို့ဆွဆွဲပြောဆိုခဲ့ပါတယ်အစိုးရနဲ့အတိုက်ခံတွေကြားတွေးဆုံဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လိုအပ်တယ်လို့လည်းသူကပြောဆိုလိုက်ပြီးတော့သမရနီကိုလတ်စ်မာဒူရိုအနေနဲ့တရားမဝင်ဖွဲ့စည်းထားတဲ့လက်နက်ကိုင်အဖွဲ့တွေကိုဖျက်သိမ်းဖို့တောင်းဆိုလိုက်ပါတယ်မစ္စတာမဒူရိုကတော့ဆန္ဒပြပွဲတွေအထူးသဖြင့်ဒီမတည်ငြိမ်မှုတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့တာချီရာပြည်နယ်ကဆန္ဒပြပွဲတွေကိုချိန်ဖုံးသွားမယ်လို့ဒီဂရီးပြူပြောဆိုထားပါတယ်။တောင်ပိုင်းတာချီရာမြို့ပြည်နယ်မှာမတည်ငြိမ်မှုပြန်လည်ရရှိလာဖို့အတွက်ကိုဒီလက်နက်ကင်တပ်ဖွဲ့တွေဆေးလွှတ်ဖို့အစိုးရကစီစဉ်ထားတယ်လို့ပြည်ထရေးဝန်ကြီးကလည်းပြောပါတယ်ရှင်။
ရုရှားနိုင်ငံကဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာအမေရိကန်နဲ့ကနေဒါကဒီအမျိုးသားဟော်ကီဆီမီဖိုင်နယ်ပွဲမှာဒီကနေ့ရှင်ပြိုင်ကစားဖို့ရှိနေပါတယ်။ကြာသပတေးနေ့ကအမျိုးသမီးဟော်ကီနောက်ဆုံးဖိုင်နယ်မှာတော့ကနေဒါကအမေရိကန်အသင်းကို3-2နဲ့အနိုင်ရသွားပါတယ်။အမတ်ပေးစနစ်နဲ့ပြန်ရတဲ့အမျိုးသမီးဖီဂါစကေးတင်းပြိုင်ပွဲမှာအနိုင်ရမယ်လို့အများခန့်မှန်းထားတဲ့တောင်ကိုရီးယားကကင်မြူနာကိုကျော်ပြီးတော့ရုရှားနိုင်ငံကအန်ဒလီနာစတိုနီကိုဗာကရွှေတံဆိပ်ဆုစုခူသွားပါတယ်။အရင်အိုလံပစ်ရွှေတံဆိပ်ဆုရှင်ကင်မြူနာနောက်ဆုံးအဆင့်ပြိုင်ပွဲတွေအထိအသာစီရလာခဲ့ပြီးတော့မှရွှေတံဆိပ်ဆုနဲ့လွဲကြရတဲ့အတွက်ပြိုင်ပွဲအမှတ်ပေးစနစ်နဲ့ပတ်သက်လို့ဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တောက်ကြနေညာတရင်အစီအစဉ်ကိုမခင်ဖြူထွေးနဲ့မဆွေမြတ်မွန်တို့ကတင်ပြသွားတာပါရှင်အခုတော့ဒူချီယာတန်ကျေးရွာပဋိပက္ခနောက်ဆုံးအခြေအနေတွေပဲကြည့်ကြရအောင်ပါရခိုင်ပြည်နယ်ဒူချီယာတန်းကျေးရွာမှာအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုတွေရှိခဲ့တယ်ဆိုတဲ့သတင်းတွေပြီးခဲ့တဲ့ဇန်နဝါရီလလယ်ပိုင်းကထွက်ပေါ်လာပြီးတဲ့နောက်မြန်မာအစိုးရဘက်ကရောမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကပါအဖြစ်ပြက်နဲ့ပတ်သက်လို့အစီရင်ခံစာတွေထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒါပေမဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကတော့ဒါဟာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုမျိုးမဟုတ်ဘူးလို့ဝေဖန်နေပါတယ်။အခုတော့သမရဦးသိန်းစိန်ကနေပြီးတော့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးတော့ဒူချီယာတန်းကျေးရွာပဋိပက္ခအပေါ်မှာစုံစမ်းစစ်ဆေးခဲ့ပါတယ်။ကော်မရှင်ရဲ့အတွင်းမှုဒေါက်တာကျော်ရင်လိုင်ကိုမတ်သိန်ကြီးထိုက်ကဆက်သွယ်မေးမြန်းထားရဆိုတော့အကြောင်းစုံကိုပြောပြပါအောင်ရှင်
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်ဒုချီယာတန်းကျေးရွာမှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေဖြစ်ခဲ့ပါတယ်ဆိုတဲ့သတင်းတွေစတင်ထွက်လာခဲ့ခြင်းဇန်နဝါရီလ23ရက်နေ့နောက်ပိုင်းကစလို့မြန်မာအစိုးရဘက်ကရောဒီကိစ္စဟာမမှန်ကန်ပါဘူးဆိုပြီးသတင်းစာရှင်းလင်းပွဲတွေလုပ်ခဲ့တယ်လို့မြန်မာအစိုးရကဖွဲ့စည်းထားတဲ့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကလည်းအသေးစိတ်အစီရင်ခံစာကိုထုတ်ခဲ့တာပါနောက်နိုင်ငံတကာတန်တမန်တွေလည်းဒုချီယာတန်းကျေးရွာအထိတွားရောက်ခဲ့ကြပါတယ်ဒါပေမဲ့မြန်မာအစိုးရရဲ့ပြောဆိုချက်တွေကိုရောလူ့ခွင့်ရေးကော်မရှင်ရဲ့အစီရင်ခံစာပါအချက်တွေကိုပါကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကလက်မခံနိုင်ဖြစ်နေကြဆဲပါအခုနောက်ဆုံးမှာတော့ရခိုင်ပြည်နယ်ဒုချီယာတန်းကျေးရွာမှာဖြစ်ခဲ့တဲ့ဆိုတဲ့အဖြစ်မှန်ကိုသိရဖို့အတွက်သမရဦးသိန်းစိန်ဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကရခိုင်ပြည်နယ်ဒုချီယာတန်းကိုကွန်းဆင်းပြီးတော့အချက်အလက်တွေကိုကြောက်ယူခဲ့ပါတယ်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အတွင်းမှုဒေါက်တာကျော်ရင်လှိုင်ကအခုလိုရှင်းပြပါတယ်
ကျွန်တော်တို့ကဒီလ15ရက်နေ့ကနေ20ရက်နေ့အထိပေါ့လေကျွန်တော်ကမောင်နှံမြို့မှာကျွန်တော်တို့ဒီအစီအခံစာအတွက်လိုအပ်တဲ့ပြတင်းချက်လက်ကောက်ယူမှုတွေပြုလုပ်ပါတယ်။နောက်မှအခုလိုမျိုးဟိုမဖြစ်အောင်ပေါ့လေမဖြစ်တဲ့ဘယ်လိုမျိုးချိုးတင်ပြင်ဆင်မှုတွေကာကွယ်မှုတွေလုပ်ရမယ်ဆိုတော့ဒါကိုကျွန်တော်တို့ပြောပါမယ်။ဒီရတချက်ကြီးဆုံးသွားတဲ့ကိစ္စမှန်နောက်ကျွန်တော်တို့ပြစ်စီပြစ်ချက်တွေတောက်တဲ့ကိစ္စဒါတွေကဖြစ်စီမှုတွေနောက်မီးလောင်မှုတွေဒါတွေကလူကြောင့်ဖြစ်တဲ့ဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်စုံစမ်းစစ်ဆေးမှုတွေပြုခဲ့တာပါ။ဒါတွေပေါ်မှာမူတည်ပြီးတော့ကျွန်တော်အစီရင်ခံစာတွေရေးတော့မှာဖြစ်ပါတယ်
။စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အချက်အလက်ကောက်ယူမှုတွေကိုအခုအခါမှာစုစည်းပြီးသမရဦးသိန်းစိန်ထံကိုအစီရင်ခံစာတင်သွင်းဖို့ပြင်ဆင်နေပြီဖြစ်ပါတယ်။ လာမယ့်ဖေဖော်ဝါရီလ28ရက်နေ့နောက်ပိုင်းအစည်းအခမ်းစာတင်သွင်းပြီးတဲ့အချိန်မှာအများပြည်သူကိုတွေ့ရှိချက်တွေကိုထုတ်ဖော်ပြောဆိုနိုင်မယ်လို့လည်းကော်မရှင်ကဆိုပါတယ်။ကုလလူခွင့်ရေးအထူးကိုယ်စားလှယ်မစ္စတာကင်တန်နာကရခိုင်ပြည်နယ်ဒုချေတန်ပြည်ပခအပေါ်မှာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးလုပ်ဖို့သူခီးစဉ်အဆုံးမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုခဲ့တာမို့အခုသမရဦးသိန်းစိန်ဖွဲ့စည်းပေးထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဟာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုဖြစ်ပါမလားဆိုတဲ့အပေါ်မှာတော့ဒေါက်တာကျော်ရင်လှိုင်ကအခုလိုတုံ့ပြန်ပါတယ်။
ကျွန်တော်တို့စုံစမ်းစစ်ဆေးရဆိုတာကကျွန်တော်တို့ကလူတဦးတယောက်အဖွဲ့အစည်းတစ်ခုကိုကျင်းပသွားအောင်လို့ကျွန်တော်တို့ကစုံစမ်းစစ်ဆေးတာမဟုတ်ဘူး။ကျွန်တော်တို့ဒီဖွဲ့စည်းတဲ့မှာဒီ sector ဘောင်းလုံးကလည်းလူတွေပါပါတယ်ဒီပါတဲ့လူတွေကလည်းဒီကိစ္စတွေနဲ့ပတ်သက်ပြီးတွေးကြုံရှိတယ်။နောက်ဒီဒေတာနဲ့ပတ်သက်ပြီးရင်းနှီးတဲ့သိတဲ့လူတွေပဲဖြစ်ပါတယ်။ဖြစ်တဲ့အခါကျတော့ကျွန်တော်တို့ကတော့ကျွန်တော်တို့တွေ့ရှိချက်တွေကိုကျွန်တော်တို့ဒါကမှန်မှန်ကန်ကန်နဲ့ပြအောင်လို့ကျွန်တော်တို့လုပ်သွားမှာပါ။ဒါပေမဲ့လည်းဒီလိုတော့ရှိတာပေါ့လေ။တချို့ဖွဲ့စည်းတွေအနေနဲ့ကတော့သူကိုဖြစ်စေခြင်းနဲ့အဲပုံစံနဲ့ဖြစ်မှာကိုလိုခြင်းနဲ့ဇာတ်ကိုရတော့မှဒါကိုလွတ်လပ်မယ်လို့ပြောတယ်ဆိုရင်တော့ကျွန်တော်တို့လည်းမပြောတတ်ဘူးပေါ့။ဒါပေမဲ့ကျွန်တော်တို့ကအနေနဲ့ပြောနိုင်တာကတော့ဒီကိစ္စတွေနဲ့အခုကျွန်တော်တို့ဆက်စပ်ဆွေးမှုတွေနဲ့ပတ်သက်ပြီးကျွန်တော်တို့လွတ်လွတ်လပ်လပ်နဲ့ကျွန်တော်တို့လုပ်ခဲ့တယ်။ဟောကျွန်တော်တို့တွေ့ရှိချက်တွေကိုလည်းတွေ့ရှိချက်တိုင်းကျွန်တော်တို့တင်ပြသွားမှာဖြစ်ပါတယ်။ကိုမတွေ့ကြတာတခုတော့ကျွန်တော်တို့ကတွေ့ရဆိုပြီးတော့ဒါကျွန်တော်တို့လုပ်လို့တော့မရဘူးပေါ့ဗျာ
ဒူးချရာတဲ့အရင်နဲ့ပတ်သက်ပြီးမြမအစိုးရဘက်ကဖြေရှင်းနေတဲ့အချက်တွေကိုနိုင်ငံတကာနဲ့ကုလသမဂ္ဂကဘာကြောင့်လက်မခံနိုင်ဖြစ်နေရတာလဲဆိုတာနဲ့ပတ်သက်ပြီးလဲစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အတွင်းရေးမှူးဒေါက်တာကျော်ရင်လိုင်ကအခုလိုမှတ်ချက်ပေးပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတဲ့အခါမှာပြောကြဆိုကြတဲ့အခါကျတော့အမျိုးမျိုးစိုးလေဆွဆွဲချက်တွေလည်းရှိတယ်ပြောဆိုချက်တွေလည်းရှိတယ်ရှိတဲ့အခါကျတော့ကျွန်တော်တို့က Human Rights Commission ကတော့ဒါကသူကဖွဲ့စည်းပေးထားတဲ့ Human Rights ပတ်သက်လို့ရှိရင်သူကသူစုံစမ်းစစ်ဆေးမှုတွေကအဖွဲ့အနေနဲ့ဒါအများနဲ့လောက်တာရှိပါတယ်။နောက်ပြီးတော့သက်ဆိုင်ရာအစိုးရဝန်ကြီးဌာနတွေအနေနဲ့လည်းသူကသူလောက်တာရှိတယ်။ရှိပေမဲ့နိုင်ငံတကာကရှိနေတဲ့ Partners တွေတောင်းဆိုချက်က Independent ဖြစ်တဲ့ Commission တစ်ခုကိုဖွဲ့ဖို့ဆိုပြီးတောင်းဆိုတဲ့အခါကျတော့ဒီတောင်းဆိုမှုပုံမှာမူတည်ပြီးတဲ့အခါတုံ့ပြန်တာပါ။
သမရဦးသိန်းစိန်ဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုတော့မြန်မာနိုင်ငံချက်ချီနီအသင်းဥက္ကဋ္ဌဒေါက်တာတာလှရွှေကဥက္ကဋ္ဌအဖြစ်တာဝန်ယူထားတာပါစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဝင်တွေဟာရခိုင်ပြည်နယ်ဒုချေရတန်ခြေရွာနဲ့အနီးအနားခြေရွာတွေကိုတွားရောက်ပြီးအချက်အလက်တွေကြောက်ယူခဲ့တာမို့အရင်စုံစမ်းစစ်ဆေးရေးအစဉ်ခံစားတွေနဲ့ကွဲပြားခြားနားမှုဘလောက်ရှိမလဲဆိုတာကိုတော့ဖေဖော်ဝါရီလကုန်လောက်မှာသိရှိကြရမှာဖြစ်ပါလိမ့်ရှင
်ကောင်းပါပြီမသိကြည့်ထားရေဒီသတင်းနဲ့တဆက်တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ခံထားရေးမခံထားရေးသဘောထားတွေအကြောင်းတင်ပြမှာပါမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေသေးတဲ့အပြင်ပုံစံသစ်နဲ့လူခွင့်ရေးစိုးရိမ်စရာတွေဖြစ်လာတာကြောင့်မြန်မာနိုင်ငံလူခွင့်ရေးအခြေအနေကိုစောင့်ကြည့်မယ်ကုလသမဂ္ဂအထူးကိုယ်စားလှယ်ဆက်ပြီးတော့ထားဖို့လိုတယ်လို့Equality မြန်မာလူခွင့်ရေးဖွဲ့ကပြောလိုက်ပါတယ်။ရန်ကုန်မြို့က VOE ရုံးခဲမှာတွေ့ဆုံမေးမြန်းထားတဲ့ဝိုင်းတော်သားကုသညုံကအကြောင်းစုံကိုပြောပြမှာပါရှင်
။လက်ရှိရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Thomas Ohikidana ဟာမကြခင်သူ့ရဲ့တာဝန်သက်တမ်းအကုန်ဆုံးတော့မှာဖြစ်ပါတယ်။အဲ့ဒီချိန်မှာအသစ်ထားရေးမထားရေးကိစ္စမှာမြန်မာနိုင်ငံအခြေအနေဟာလူခွင့်ရေးကိုယ်စားလှယ်တည်ထောင်ထားဖို့မလိုတော့ဘူးဆိုပြီးတော့ဆွေးနွေးချက်တွေနိုင်ငံတကာတန်တမာညီအကြားမှာရှိလာပါတယ်။မြန်မာနိုင်ငံဟာလူခွင့်ရေးချိုးဖောက်မှုတွေစုစုပေါင်းပေါင်းရှိတဲ့နိုင်ငံဖြစ်သတ်မှတ်ခံရတာကြောင့်ကုလသမဂ္ဂလူခွင့်ရေးအထူးကူစလဲထားပြီးတော့အခြေအနေတွေကိုစောင့်ကြည့်ကဲဖြတ်ဖို့ကုလသမဂ္ဂအထူးညီလာခံကြီးကနေပြီးတော့1991ကဆုံးဖြတ်ခဲ့တာပါ။တောင်ပိုင်းရဆိုရင်တော့ဒီလူခွင့်ရေးချိုးဖောက်မှုတွေကိုစောင့်ကြည့်စုံစမ်းစစ်ဆေးပြီးတော့အကြံပြုချက်တွေနဲ့တူဒီကုလသမဂ္ဂရဲ့အထူးညီလာခံနဲ့လူခွင့်ရေးကောင်စီတွေကိုအစီအစဉ်တင်ရတာဖြစ်ပါတယ်။အခုလိုမျိုးအထူးကူစလဲထားတဲ့စနစ်ကိုပြန်လည်ရုပ်သိမ်းဖို့ဆိုတဲ့စဉ်းစားချက်တွေနဲ့ပတ်သက်လို့တော့အခုနှစ်မှာဆုံးဖြတ်လို့ရှိရင်အချိန်စောလုံးတယ်လို့ Equality မြန်မာအဖွဲ့ကယူဆပါတယ်။ဘာကြောင့်လဲဆိုတော့ဒီမြန်မာနိုင်ငံမှာအပြောင်းလဲတိုးတက်မှုတွေရှိပေမဲ့လူခွင့်ရေးချိုးဖောက်မှုတွေဟာပုံစံသစ်တစ်မျိုးနဲ့ပေါ်ထွက်လာတာကိုစောင့်ကြည့်အကဲဖြတ်ဖို့လိုအပ်တယ်လို့ Equality မြန်မာ Director ဦးအောင်မျိုးမင်းက view ကိုပြောပါတယ
်။ကျွန်တော်စီမှာအခုချိန်ထိလူခွင့်ရေးတွေကညော့သွားတာပဲရှိတယ်မပြောင်းသေးဘူး။နိုင်ငံရေးအကျဉ်းသားတွေကျွန်တော်တို့ရှိလွတ်သွားတယ်ဆိုတဲ့သဘောမျိုးရှိတယ်။ဒါပေမဲ့ပုံမှန်78အရထပ်ပြီးတော့ဖမ်းနိုင်တဲ့နိုင်ငံရေးကျင်းသားတွေနောက်ထပ်ဖမ်းနိုင်တဲ့အနေအထားမျိုးရှိနေတဲ့ဟာတခုကကျွန်တော်တို့ရော့သွားပြီးမှမပြောင်းသေးဘူးဆိုတဲ့အချက်စစ်ပွဲတွေတခြားတိုင်းရင်းသားနဲ့အပြစ်ခတ်ရဲစဲမှုလုပ်နေပြီမဲ့အခုချိန်မှာစစ်ပွဲဖြစ်နေတဲ့ဒေသတွေရှိနေတုံးမယ် IDP တွေရှိနေတုံးမယ်လက်နက်ကင်ပြည်ပကကြောင့်ဒေသခံပြည်သူလူဒုက္ခရောက်နေရှိတုံးမယ်အဲ့တော့ရော့သွားတာဟာပဲကျွန်တော်မပြောင်းသေးဘူးနောက်တစ်ခုကပို့ပြီးသတိထားဖို့လိုအပ်တဲ့ချိန်ကအရင်တုန်းကနဲ့မတူတဲ့တခြားသောလူခွေချိုးဖောက်မှုပုံစံအစ်စ်တွေထပ်ပေါ်လာနေတဲ့အချိန်မှာလေယာဉ်မြေတင်းဆဲမှုတွေအများကြီးဖြစ်တယ်။ဒါတွေနဲ့ပတ်သက်ပြီးတော့ဆန္ဒထုတ်ဖော်မှုမှာအရေးယူမှုတွေအများကြီးရှိတယ်။နောက်တစ်ခါနိုင်ငံခြားရေးနှီးမြှုပ်တွေ ်နိုင်ငံတော်စီမံကိန်းတွေလှုပ်ဆောင်တယ်အဲ့ဒါနဲ့ပတ်သက်တဲ့လူအခွင့်အရေးချိုးဖောက်မှုတွေကအသွင်သစ်ပုံစံနဲ့ကျွန်တော်တို့ထပ်ပြီးတော့ပေါ်လာတော့မယ်အဲ့တော့ကုမ္ပဏီတွေရဲ့ကြက်ကွက်မှုတွေစီးပွားရေးလုပ်ငန်းရှင်တွေရဲ့လူအခွင့်မလေးစားမှုတွေပုံစံအစ်တည်းနဲ့ဖြစ်တဲ့အတွက်တစ်ဖက်မှာညော့သွားတယ်ထင်မယ်တစ်ဖက်မှာအစ်တည်းတူလာတယ်
တန်မာနေကြားထဲမှာယူဆအချက်ကတော့အထူးကိုယ်စားလှယ်ထားရှိမှုစနစ်ကိုဖြုတ်ဖို့ဆိုရင်တော့မြန်မာနိုင်ငံမှာဒီ OHCHR ခေါ်တဲ့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးယုံခွဲထားဖို့ဆိုတဲ့အကြံပြုချက်တွေလည်းရှိပါတယ်မြန်မာသမ္မတဦးသိန်းစင်ကူရိုင်ကလည်းအမေရိကန်သမ္မတဥဘာမားကိုပြောတဲ့အထက်မှာသူ့အစိုးရအနေနဲ့ဒီ OHCHR ယုံခွဲမြန်မာနိုင်ငံထဲမှာဖွင့်ခွင့်ပေးမယ်ဆိုတဲ့အချက်ရှိထားပါတယ်ဒါကိုထောက်ပြပြီးတော့ OHCHR ယုံခွဲဖွင့်လှစ်နိုင်ရေးကိုအဓိကဆောင်ပေးပြောဆိုမှုတွေရှိလာတာပါ Equality မြန်မာကဥအောင်မျိုးမင်းကတော့OHCHR ရုံးခွဲဖွင့်တာကိုလက်ခံတယ်လို့ပဲတစ်ဖက်မှာဒီအထူးကိုယ်စားလှယ်ထားဖို့ကိစ္စလည်းဆက်ထားဖို့လိုမယ်လို့ယူဆပါတယ
်ကျွန်တော်တို့ခုနကမြန်မာနိုင်ငံမှာလူခွင့်ဆိုင်ရာမဟာမင်းကြီးရုံးဖွင့်ခြင်းက identity နဲ့ပို့ပြီးတော့သက်ဆိုင်ပါတယ်ဘာလို့လဲသူတို့မှာစုံစမ်းစစ်ဆေးပိုင်ခွင့်မရှိဘူးကြအတိတ်ကကမြန်မာနိုင်ငံအစိုးရအကောင့်ထဲပေါ်ဆောင်မဲ့လူခွင့်ရေးလုပ်ငန်းတွေကိုနီးပညာရအကူအညီပေးဖို့အတွက်ပဲဖြစ်တယ်အဲ့တော့ကျွန်တော်တို့မှာဒီလိုမျိုးကိစ္စလှုပ်ဆောင်တဲ့ချိန်မှာဒါမျိုးလာဖွင့်မယ်ဆိုလို့ရှင်သူတို့ကလုပ်ငန်းအကောင့်ထဲပို့ပြီးတော့အစိုးရနဲ့ပူးပေါင်းလှုပ်ဆောင်မှုပဲဖြစ်တယ်။ဒါပေမဲ့ခုနလိုမစ္စတာကန်တန်နာတို့လိုအထူးစုံစမ်းစစ်ဆေးရာရှိကသွားပြီးတော့စုံစမ်းမှုဖော်ထုတ်ဖို့ဒီအချက်တွေကိုကုလသမဂ္ဂတင်ပြဖို့အပိုင်းမှာအားနည်းသွားနိုင်
တယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့လူခွင့်ရေးအထူးကိုယ်စားလှယ်ထားတဲ့စနစ်ပြန်ရုပ်ဖို့ပြောဆိုလာကြတဲ့အထက်မှာအာရှနိုင်ငံတွေအထူးသဖြင့်ကတော့ဒီမြန်မာအိန္ဒိယနိုင်ငံတွေဖြစ်တယ်လို့သိရပါတယ်။ဥရောပဘက်ကနိုင်ငံအတော်များများကတော့အထူးကိုယ်စားလှယ်ထားဖို့စနစ်ရုပ်ဖို့ဆိုလို့ရှင်OHCHR ရုံးခွဲထားဖို့အတွက်မြန်မာနိုင်ငံဘက်ကခွင့်ပြုသင့်တယ်ဆိုပြီးတော့ပြောနေကြပါတယ်မြန်မာနိုင်ငံအတွက်လူခွင့်ရေးအထူးကိုယ်စားလှယ်ကိုတော့1992ခုနှစ်ကနေ96ခုနှစ်အထိဂျပန်နိုင်ငံသား Mr. Yuzo Yokota 96ခုနှစ်ကနေပြီးတော့2000ခုနှစ်အထိကတော့မော်ရီရှက်နိုင်ငံသား Mr. Rajsuma Lala နောက်2000ကနေပြီးတော့2008ခုနှစ်အထိဘရာဇီးနိုင်ငံသား Paulo Sérgio Pinheiro နဲ့အာဂျင်တီးနားနိုင်ငံသား Mr. Quintana ကတော့ဒီ2008ခုနှစ်ကလေးကတာဝန်ယူခဲ့တာဖြစ်ပါတယ်အဲ့ဒီထဲမှာမစ္စတာလလာဟာမြန်မာနိုင်ငံကိုဝင်ခွင့်မရတဲ့အခြေအနေပေါ်တည်ပြီးတော့တာဝန်ကနေပြီးတော့2000ခုနှစ်မှာသူ့ရဲ့ဆန္ဒနဲ့နှုတ်ထွက်ခဲ့တာဖြစ်ပါတယ်။မစ္စတာကနနာကတော့ခုလာမယ့်မတ်လလူခွင့်ကောင်စီမှာအစင်ကစားတင်ပြီးရင်တော့သူ့ရဲ့တာဝန်သက်တမ်းသူ့ရဲ့တာဝန်သက်တမ်းကုံဆုံးတော့မှာဖြစ်ပါတယ်ခင်ဗျာ
။ VOA ဝိုင်းတော်သားကုသညူကနေပြီးတော့ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။အခုတော့ကျမတို့ဒီလဲရမြေတွေကိစ္စကိုတင်ပြမှာပါ။အရင်စစ်ဆိုးရလက်ထက်ကမူလမြေပိုင်ရှင်တွေစီကနေတင်ဆက်ထားတဲ့လေယာမြေတွေကိုပြန်ပေးဖို့အတွက်မြေအသုံးချမှုစီမံခန့်ခွဲရေးကော်မတီရုံးတွေကနေပြီးတော့မှစတင်ဖွင့်လှစ်လိုက်ပါတယ်။ဒါကြောင့်လေသမားတွေအနေနဲ့ဒီမိမိတို့လေယာမြေပါတယ်ဆိုလို့ရှိရင်အထောက်အထားတွေနဲ့ပြန်လည်ထုတ်ယူနိုင်ပြီလို့အဆိုရပြောရေးဆိုခွင့်ရှိသူကပြောပါတယ်။အပြည့်စုံကတော့ရန်ကုန်အခြေစိုက် VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါရှင်။
ပြည်တော်ကဖွဲ့စည်းထားတဲ့လေယာဉ်မြေစနေကော်မရှင်ကနေတင်ဆက်ထားတဲ့လေယာဉ်မြေတွေကိုစီးရင်လုပ်ပြီးတော့အစိုးရနဲ့စစ်တပ်ကတာဝန်ရှိသူတွေကိုတင်ပြထားတာကနေလက်ရှိအချိန်မှာစီမံကိန်းမလုပ်တော့တဲ့မြေတွေနဲ့အသုံးမလုပ်တဲ့မြေတွေကိုစီစစ်ပြီးတော့ပြန်လည်ဆွတ်လွတ်ပေးနေတာဖြစ်ပါတယ်။အခုလို့အစိုးရနဲ့စစ်တပ်ကပြန်လည်ဆွတ်လွတ်ပေးနေတဲ့မြေတွေကိုတက်ဆိုင်ရာမြေပိုင်ရှင်တွေစီပြန်ရောက်ဖို့မြေအသုံးချမှုစီမံခန့်ခွဲရေးကော်မတီရုံးတွေဖွင့်လှစ်ပြီးတော့မူလမြေပိုင်ရှင်တွေကအထောက်အထားနဲ့ပြန်လည်ထုတ်ယူနိုင်မှာဖြစ်တယ်လို့ပြည်ကြားရေးဒုဝန်ကြီးလည်းဖြစ်သမရရဲ့ပြောခွင့်ရှိသူလည်းဖြစ်တဲ့ဦးရထွတ်ကပြောပါတယ
်။ဒီတော့ကစီမံကိန်းတွေကိုကြောင်စစ်စီမံကိန်းတွေကျွန်တော်သိထားခဲ့တဲ့မြေတွေရှိတယ်။အဲဒီမြေတွေကတချို့အရာကိုကျွန်တော်တို့ကတော်တော်ရဲ့ကော်မရှင်ရဲ့စုံစမ်းသူကြီးကကျွန်တော်ပြန်ပြီးတော့စုံစမ်းမှုတွေလုပ်ပါတယ်။လုပ်တဲ့အခါမှာတက်ဆိုင်ရာဒီမြေတွေကိုအသုံးပြုတဲ့ဌာနတွေအနေနဲ့ဆက်ပြီးတော့အသုံးပြုဖို့ရှိတာဒါမှမဟုတ်ပို့နေတာဆိုတော့ကျွန်တော်မေးပါတယ်။အဲဒီပို့နေတဲ့သူတို့ပြန်ပေးနိုင်တယ်ဆိုတဲ့မြေတွေကိုကျွန်တော်ကသူတို့ပြန်အပ်ပြီးတယ်။ပြန်အပ်လိုက်တဲ့မြေတွေကိုကျွန်တော်ကမူလသူတို့ပိုင်တယ်လို့ပြောတဲ့လူတွေကလည်းအထောက်အထားပြန်တောင်းတဲ့စနစ်ဖြစ်ပါတယ်
နေပြည်တော်မှာလိုပဲအခြားမြို့နယ်နဲ့ခံရွေလိုက်နောက်ပိုင်းမှာထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးတွေကနေတဆင့်မြေယာတွေပြန်လည်ရရှိရေးအတွက်ဆက်သွယ်နိုင်မှာဖြစ်တယ်လို့လည်းဦးရထွတ်ကပြောပါတယ်မြေတွေသိမ်းချိန်ကာလတုန်းကလည်းတက်ဆိုင်ရာမြို့နယ်တွေရဲ့ထွေထွေအုပ်ချုပ်ရေးမှုရုံးတွေကတဆင့်မြေတွေကိုသိမ်းဆည်းခဲ့တာဖြစ်တဲ့အတွက်အခုပြန်ပေးတဲ့အချိန်မှာလည်းထွေထွေအောက်ကပဲပြန်ပေးဖို့စီစဉ်တာဖြစ်တယ်လို့ဦးရထွတ်ကအခုလိုပြောပါတယ
်ဥမာတပ်မတော်ကသိမ်းထားရင်တပ်မတော်ကငခုလုခဲ့တဲ့လူကိုချက်ချင်းပြန်ပေးရမယ်စစ်မှုဝန်ကြီးဌာနကသိမ်းထားရင်စစ်မှုဝန်ကြီးဌာနကတရိုက်ပြန်ပေးရမယ်လို့အဲ့လိုထင်တယ်တကယ်ကမြေယာသိမ်းတဲ့စနစ်ကအဲ့လိုမဟုတ်ဘူးဗျာတကယ်ဒီတို့ဒီနိုင်ငံတော်စီမံကိန်းတွေလိုတဲ့မြေတွေကိုပြန်ပြီးတော့ဒီစီမံကိန်းအသုံးပြုမြေယာခန့်ခွဲမှုစလုပ်တာအထွေထွေအုပ်ချုပ်ရေးဦးစီးဌာနလုပ်တာအဲ့တော့အထွေထွေအုပ်ချုပ်ရေးဌာနကဒီမှာအမိန့်တော်ညာစာထုတ်ပြီးအဲ့ဒီမြေတွေကိုသိမ်းတယ်ပြီးအသုံးပြုခွင့်တင်ထားတဲ့ဌာနကိုလွှဲပေးတယ်အဲ့တော့အသုံးပြုခွင့်ရရှိထားတဲ့ဌာနကသူလိုတာအသုံးပြုလို့ပို့တဲ့မြေကိုပြန်တဲ့အခါမှာသူကအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြန်ပေးလိုက်တယ်အဲ့တော့မှအထွေထွေအုပ်ချုပ်ရေးဌာနကတော့မြေစင်းကိုပေးပြီးတော့မှမူလ ပိုင်ဆိုင်ခဲ့တယ်ဆိုတဲ့လူတွေရှင်းခေါ်တယ်။ဒါကြောင့်စပင်းကနေကတက်တော်မြေဆိုလို့ရှိရင်ကျွန်တော်ကတက်တော်ဝင်ခဏကိုပေးလိုက်တယ်။အဲ့လိုမျိုးနဲ့ကျွန်တော်တို့သွားတာ
။လက်မြေတွေသိမ်းဆီးခံထားရတဲ့သူတွေကိုသူတို့သိမ်းဆီးခံထားရတဲ့မြေတွေပါမပါပြန်လဲစီစစ်နိုင်ဖို့အတွက်မြေစင်းရုံးတွေရဲ့ဓာတ်ရဲဖုန်းနံပါတ်တွေကိုလည်းပေးထားပြီးတော့ဆက်သွယ်နိုင်အောင်ဆွေးရပိုင်သတင်းစာတွေမှာဖေဖော်ဝါရီလ20ရက်နေ့ကတရားဝင်ဖော်ပြလာတာကိုလည်းတွေ့ရပါတယ်။စီစွန်းလက်ထက်ကမြေသိမ်းဆီးမှုတွေလုပ်တဲ့နေရာမှာပုံစံမျိုးမျိုးနဲ့သိမ်းယူခဲ့ပြီးတော့လက်ရှိချိန်ကြမှာအထောက်အထားနဲ့ပြန်လည်ပြီးတော့မိမိမြေဖြစ်ဆောင်ပြောဆိုရမယ့်အချက်ကိုတော့အများကဝေဖန်မှုတွေလည်းရှိနေပါတယ်။အခုလိုစစ်တပ်ကမြေတွေပြန်ပြီးဆွတ်လုပ်ပေမဲ့ပြည်ထောင်စုတော်ကဖွဲ့စည်းထားတဲ့စစ်တမ်းကော်မရှင်ရဲ့တင်ပြချက်ဆယ်ရာခိုင်နှုန်းလောက်သာရှိတယ်ဆိုတာကိုတွေ့ရတယ်လို့နေရာမင်းနဲ့အခြားမြေများစစ်တမ်းကော်မရှင်မှာပါဝင်တဲ့မြေပေါ်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။ဒီလိုကော်မရှင်ကတင်ပြထားတဲ့အရာကိုတိုင်းစားတွေကတော့ဆိုရအများကြီးပဲကျွန်တော်တို့စက်လို့တင်ပြထားတာ။ဒါပေမဲ့အခုအဲဒီဝိဒနာကပြန်ပြီးဆွလို့တဲ့ဆိုတာကတော့ကျွန်တော်ထင်ပါတယ်ဒီလိုတင်ပြထားတဲ့ဟာဆရာခိုင်နှုံးတဲ့ပုံမှာမဟုတ်ဘူးအဲလိုမျိုးဆိုတော့ကျွန်တော်တို့ကတော့ဒီတက်အများကြီးအဲစီစစ်ပြီးတော့ဆွလို့ပြည်တင်တာလို့ထင်ပါတယ
်အရင်စီစွဲရတဲ့ကတက်မတော်ကတင်းစီထားတဲ့လေယာဉ်မြေနဲ့ပတ်သက်ပြီးတော့ကောင်းအင်းဦးစီးချုပ်ကိုယ်တိုင်ကပြောဆိုထားပြီးဖြစ်တာကြောင့်တက်ဆိုင်ရနေမြေကတိုင်းမှုတက်မမှုတွေလက်ထဲမှာကြန့်ကြာမနေဘဲအမြန်ဆုံးတက်ဆိုင်သူတွေလက်ထဲကိုပြန်ရအောင်လုပ်ပေးဖို့လိုတယ်လို့လည်းဒေသမှရေးဆောင်ရွက်သူတွေကပြောပါတယ်ပြောင်းတော်ရဲ့တရမအချင်းစီဝေးမှာတော့တင်ပြခဲ့တဲ့လေယာဉ်နဲ့အခြားမြေများသိသိခံရမှုတွေကြောင့်ပြည်သူတွေနှိမ့်နာမှုမရှိစနိုင်းကော်မရှင်ရဲ့အစီရင်ခံစာအပိုင်း1နဲ့အပိုင်း3ပါအကြောင်းတွေကြောင့်တက်မတော်နဲ့သက်ဆိုင်တဲ့အမှု365မှုမှာ358မှုကိုဖြည့်ရှင်းပြီးဖြစ်တယ်လို့ကောင်းအေးဝန်ကြီးဌာနကထုတ်ပြန်ပြီးတော့စစ်တပ်ကလေယာဉ်တွေပြန်လည်စီစစ်ဆွလုပ်ခဲ့တဲ့ပထမအချိန်ကတော့2013နှစ်ကုန်ပိုင်းကဖြစ်ပါတယ်ပြည်နယ်တိုင်း14ခုအပါအဝင်နေပြီးတော့ကောင်းစီနယ်မြေထဲမှာစစ်တပ်ကသိမ်းယူခဲ့တဲ့လေယာဉ်တွေတဲကနေအခုဒုတိယအချိန်ထပ်မံစီစစ်ဆွလုပ်ပြီးမှတော့လေယာဉ်တွေကတသိန်းခွဲကျော်ကိုဆွလုပ်ပြီးဖြစ်တယ်လို့ထုတ်ပြန်ညင်ညာခဲ့တာပါစစ်တပ်ကတင်းစီထားတဲ့မြေပမာဏဟာဧက 39,900 ကျော်ရှိပြီးတော့16ပုံတပုံဖြစ်တဲ့ဧက 18,300 ကျော်ကိုပြည်သူကိုပြန်ပေးမယ်ဆိုပြီးတော့ကောင်းအေးဝင်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလင်က2013ခုနှစ်ကကျင်းပခဲ့တဲ့ပြည်သူ့တော်မှာပြောဆိုခဲ့မှုပါတယ်ခင်ဗျာ
VOA သတင်းတောက်ကိုအောင်ရဲမောင်မောင်ပါရှင်မကြာခင်မှာတော့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေကြားမှာတကောင်စင်းနဲ့ပတ်သက်လို့ဘယ်လိုတွေပြောဆိုနေကြသလဲဆိုတာကိုတင်ပြပေးဖို့ရှိပါတယ်။ကျမတို့ VOA မြန်မာပိုင်းကနေမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့သောရရှင်တွေရဲ့သဘောထားအမြင်တွေပါဝင်ဆွေးနွေးနိုင်တဲ့ဓာတ်ရိုက်လေလိုက်အစီအစဉ်ကိုထုတ်လွှင့်ပေးနေပါတယ်။ဒီတစ်ပတ်စနေဓာတ်ရိုက်လေလိုက်စီမှာဆွေးနွေးမယ့်အကြောင်းအရာတွေကိုကျမတို့နားဆင်ကြည့်အောင်ပါရှင်။
ရာရှိနာခင်ဘာသာရေးလွတ်လပ်ခွင့်ဒုရီမုတ်ဘာသာကြားအပေါ်စီးခံနားလည်မှုတို့ဟာမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းရေးအတွက်ဘလောက်အရေးကြီးတယ်လို့ထင်ကြပါသလဲဘာသာရေးလွတ်လပ်ခွင့်နဲ့ဒီမိုကရေစီဆက်ဆက်မှုကိုအခုလာမဲ့စနေညတိုက်လှန်စီမှာဆွေးနွေးကြအောင်ပါသောရာရှိနာခင်ပါဝင်ဆွေးနွေးလိုတဲ့သောရာရှိနေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 fax number 2323255552ဖြစ်ပါတယ်။ email address ကတော့ bomis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်တဲ့သောရရှင်တွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုစင်ရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။
ဒီအကြောင်းအရာနဲ့ပတ်သက်လို့သောရရှင်တွေရဲ့အမြင်သဘောထားဘယ်လိုရှိသလဲဆိုတာကိုပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။မကြာခင်မှာတော့တောက်ကြနေတိုင်းတင်ဆက်နေတဲ့အမျိုးသမီးကဏ္ဍတုတ္တဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါ။ကျမတို့ VOE မြန်မာပိုင်းရဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာမှာတိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
VOA American အသံရဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ24 25 32တို့ကနေထုတ်လွှင့်နေပါတယ်ရှင်။အခုတော့ကျမတို့ဒီလူဦးရေတကောင်စီးကောက်ယူနေတဲ့ကိစ္စသဘောထားတွေကိုတင်ပြမှာပါ။မြန်မာနိုင်ငံမှာမကြခင်ကောက်ယူတော့မဲ့လူဦးရေတကောင်စီးဟာဒီ IDP ဒုက္ခသည်တွေအတွက်တော့နစ်နာမှုတွေရှိနေတယ်လို့ကချင်ဒုက္ခသည်များကူညီကယ်ဆယ်ရေးကော်မတီကလည်းပြောပါဗျ။အခုဒါနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေကြားထဲမှာရောဒီလိုတကောင်စင်းတွေနဲ့ပတ်သက်လို့ဘလို့တွေပြောဆိုနေကြတယ်လဲဆိုတာကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်နန္ဒာချမ်းကပြောပြပေးပါအောင်ရှင်။
မြန်မာနိုင်ငံတဝန်းတကောင်စင်းကောက်ယူမဲ့ကိစ္စလောလောဆယ်ရွှေ့ဆိုင်းထားတဲ့ကြောင့်ပြောဆိုမှုတွေရှိနေပေမဲ့အစိုးရကတော့လာမယ့်မတ်လကုန်ကနေဧပြီလ10ရက်နေ့အထိမြန်မာနိုင်ငံအနှံ့မှာတကောင်စင်းကိုကောက်ယူသွားမယ်လို့ကြေညာထားတာပါဒီလိုကြေညာထားပေမဲ့လို့အစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြရတဲ့စစ်ပြေးဒုက္ခသည်တွေနဲ့ပတ်သက်လို့အခုချိန်ထိညွှန်ကြားထားတာမျိုးတွေမရှိသေးဘူးလို့ဒုက္ခသည်ရဲရကော်မတီတွေကပြောပါတယ်ဒါ့အပြင်မြန်မာနိုင်ငံငြိမ်းချမ်းရေးမရသေးတဲ့ကာလမှာအခုလိုသံကောင်းစရင်ကောက်ယူမှုတွေကဒုက္ခသည်တွေရဲ့ရတဲ့နဲ့အခွင့်အရေးတွေကိုဆုံးရှုံးနိုင်တယ်လို့လိုင်စာအခြေဆိုင်ကချင်ဒုက္ခသည်များကုညီကယ်ဆယ်ရေးကော်မတီဥက္ကဋ္ဌဦးတွဲပီစာကပြောပါရယ်
။ဒါကျွန်တော်တို့စစ်ပေးဒုက္ခတွေဆိုတော့ကုဒေတာကုရဲ့ဂျွာမှာပြန်ဖို့ဆိုတော့လုံရှုံမှုရှိမှကျွန်တော်ပြန်နိုင်မယ်အရှင်နဲ့သံကောင်းစင်းနဲ့ပတ်သက်ပြီးမှတော့ကျွန်တော်ဘာမှစဉ်းစားတာမရှိပါဘူး။ကျွန်တော်အမြင်ပေါ်လေတာ IDP ကာလာမှာကျွန်တော်တို့တကောင်စင်းလောက်လာလို့ရှိရင်ကျွန်တော်တို့အတွက်ရောနိဒာမှုအများကြီးရှိတယ်ကျွန်တော်ဒီလိုပဲယူဆရတယ်။ဘာလို့ဆိုတော့ IDP ကနေကုရက်ကျော်မှာကုပိုင်ဆိုင်တဲ့နေနဲ့အင်ဒီယောစင်းထဲလို့သူတို့လက်ခံမလားအဲ့ဒါတွေအများကြီးရှိတယ်ဒါကြောင့်မို့ကျွန်တော်တို့ IDP မှာစင်းကောက်ရင်တော့ကျွန်တော်နိဒာမှုတော့အများကြီးရှိနေပါတယ်
။လာဒူဒုက္ခသည်ဥယေတိမ့်နဲ့ချီရှိတဲ့ထိုင်းနယ်စပ်တလျှောက်ဒုက္ခသည်စခန်းတွေမှာလည်းဒီတကောင်စင်းကောက်ယူမဲ့ကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိသူတွေဘသူကမှပြောဆိုလာတာမရှိသေးဘူးလို့ကရင်ဒုက္ခသည်ရေးရာကော်မတီဥက္ကဋ္ဌဥရောဘတ်ထွေးကလည်းပြောပါတယ
်ဒုက္ခသည်စခန်းကတော့ကျွေးရလာကောက်ဖို့အတူတူလာလက်စီလည်းမရှိဘူးအဲ့ဒီကိစ္စနဲ့ပတ်သက်လာတော့ကရင်ဒုက္ခသည်ကျွန်တော်တို့ဒုက္ခစခန်းလည်းဘာမှညွှန်ကြားတဲ့ခုမှမလာဘူး
အရင်ကတော့ဒီတကောင်စင်းကောက်ယူမှုနဲ့ပတ်သက်ပြီး KNU ကရင်မျိုးသားစီယုံကနေသူတို့ထိန်းချုပ်ရာနေမြေမှာရှိတဲ့လူတွေကိုသူတို့ကိုယ်တိုင်ကောက်ယူခွင့်ပြုဖို့အစိုးရကိုတောင်းဆိုထားခဲ့တာပါ။ထိုင်းနယ်စပ်တလျှောက်မှာဆိုရင်ကရင်ဒုက္ခသည်စခန်းစုစုပေါင်း9ခုထိရှိပြီးဒုက္ခသည်ဥယေကတော့ 13,000 ကျော်ရှိတယ်လို့ဆိုပါတယ်။ဒါအပြင်တခြားတိုင်းရင်းသားဒုက္ခသည်စခန်းတွေလည်းရှိနေတာဖြစ်ပါတယ်။တခါထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေကြားမှာတော့တချို့လေဒီတကောင်စင်းကောက်ယူမဲ့ကိစ္စနဲ့ပတ်သက်ပြီးပြန်သင့်မပြန်သင့်ဒွိဟဖြစ်နေကြတယ်လို့ FDUB မြန်မာနိုင်ငံအလုံသမားတမကများအဖွဲ့ချုပ်ကပြောပါတယ်။ဘန်ကောက်မှာရှိတဲ့မြန်မာတန်ယုံကအလုံသမားရေးတာဝန်ခံဦးကျော်ကျော်လွင်ကတော့မြန်မာအလုံသမားတွေအနေနဲ့ပြန်စရာမလိုတဲ့အကြောင်းသူတို့ကိုပြောဆိုထားတယ်လို့ FDUB မဟာချိုင်ဒေသတာဝန်ခံကိုဖိုးခွားကပြောပြပါတယ်
။တကောင်စင်းကတော့ဦးကျော်ကျော်လည်းတော့ပြောတာပေါ့နော်။ကိုကမြန်မာနိုင်ငံသားဖြစ်တယ်မြန်မာနိုင်ငံသားဖြစ်ရတာနဲ့ကိုကပြည်ပမှာလုပ်ငန်းစားတော့နေတယ်မြန်မာပြည်မှာဟိုဘောဘယ်လိုပြောမလဲမြန်မာပြည်မှာမိသားစုဝင်တွေတန်ခဲ့တယ်လို့ပြောတယ်သူတို့ကနေပြီးတော့မဖိမ့်ပေးလို့ရတယ်ပေါ့နော်အဲဒီသဘောကင်းစင်းကိုဖိမ့်ပေးလို့ရတယ်ဆိုတဲ့နေထားလေးတွေရှိပါတယ်အဲ့ဒါတွေရောကျေကျေဆက်ဆက်တကယ်မသိတဲ့သူတွေကတော်တော်များနေတယ်ချိုးကြတော့မြန်မာပြည်ကြားရမယ်ငါတို့ကကြားရတယ်နဲ့သဘောကင်းခေါ်တယ်အဲ့လိုမျိုးတော့များတယ်အဲ့လိုမျိုးပြောတဲ့သူတွေ
မက်လကုံကနေဧပြီလ10ရက်နေ့အထိကောက်ယူမဲ့ဒီတကောင်စင်းအစီအစဉ်ဟာဆိုရင်နှစ်ပေါင်း30ကျော်ကာလအတွင်းမှာပထမအဦးဆုံးအကြိမ်ပြန်လည်ကောက်ယူမှုလည်းဖြစ်ပါတယ်ရှင်
။ကျေးဇူးပါမက်နန္ဒာချမ်းရေအခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တော့မှာပါ။စီးရီးယားပြည်ရင်းစစ်ဒဏ်ကနေပြီးတော့ထွက်ပြေးလာရတဲ့အမျိုးသမီးတွေရင်ဆိုင်နေကြရတဲ့ပြဿနာတွေကိုလက်ဗဒမာရှိတဲ့ကာလကြာရှည်ဒုက္ခသည်တွေဖြစ်ကြတဲ့ပါလက်စတိုင်းအမျိုးသမီးတွေကနားလည်ကြပြီးတော့သူတို့ကိုယ်တိုင်ရင်ဆိုင်နေကြရတဲ့အိမ်တွင်းရေးအကြမ်းဖက်မှုနဲ့လိင်ပိုင်းဆိုင်ရာစော်ကားမှုတွေအပြင်နေ့စဉ်ကြုံတွေ့နေကြရတဲ့ဘဝအခက်အခဲတွေအကြောင်းကိုမျှဝေခဲ့ကြပါတယ်။ဒီအကြောင်းဘေရုတ်မြို့ကနေ VOA သတင်းတောက် Jamie Dattami ပေးပို့တဲ့သတင်းနောက်ခံဆောင်ပါကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ဆက်ထားပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal. And I come
المواليد
المواليد احنا وانتو دم واحد
المواليد
هذا بس احنا كعين احنا ما قلنا سوريين
Sagiara Garo, Hitaka, NGO, Presidicuga, Season Bijaya, Dukade, Mute Me Usune, Trison Zema, Razinoshide, Palestine, Mute Me, Dukade Riha, Throw Yindwin, Kanzaniare, Widna Rigu, Mene Tainbi, Yosu, Nijare, Tani Webshepari, Throw Dine, Nizimbuama, Bello, Kesamu Rigu, Yin Saint Jayadles, Ragu Mimia Maro. သူတို့တူးနဲ့တူအပြန်လှန်ပြောဆိုကြရမှာသူတို့ခံစားနေကြရတဲ့စိတ်ဆင်းရဲမှုတွေကိုထုတ်ပြောကြဖို့မထိတ်နိုင်ကြတာတွေ့ရပါတယ်သူတို့ကလေဗရန်ချီဒုက္ခဒေသခံတွေမှာနေကြရတဲ့ဘဝလုံခြုံမှုအခြေအနေတစ်နေ့ချာဆိုးလာတဲ့အပြင်စီးပွားရေးအကျတဲကလည်းရင်ဆိုင်နေရတဲ့ကြာအင်ဒီအကျန်းဖက်မှုနဲ့လိန်ပိုင်းဆိုင်ရာစော်ကားမှုတွေကြောင့်မိသားစုတွေရဲ့ဘဝဟာအတော်လေးစိတ်ဆင်းရဲစရာဖြစ်နေကြရပ တို့ခီမွန်တွေရိုက်နှစ်ချင်းကိုခံကြရတယ်လို့ယင်ဖွင့်ခဲ့ကြပါတယ်။ခလင်းဦးမိခင်ဖြစ်တဲ့ဆာမီဟာကအာရဗ်ဘာသာစကားနဲ့ပြောခဲ့တာကတော့
ဟာတဒဂတ်ကုလယာတူအလ္လီဘတာရဒ်လဲလ်အမ်
မိသားစုမှာမိပါတွေရောသားသမီးတွေအပေါ်မှာပါဒီဖြစ်စည်းမှုတွေရှိနေစိတ်ဆင်းရဲမှုကိုဖြစ်စေပါတယ်ပောက်ကွဲကံဤအချိန်ကြိုက်ဘုံလို့ခံစားကြရတယ်မကြာခဏလဲပောက်ကွဲကြရတယ်အမျိုးသမီးကြောက်ကိုယ်တိုင်ဝန်ခံခဲ့တာကသူ့ခင်မွန်းလို့ပဲသူလဲဒေါသကြီးတယ်အဲ့ဒီလိုပောက်ကွဲခံရင်ခလေးတွေကိုတွားပြီးနှိပ်စက်မိတယ်လို့ပြောပြခဲ့တာပ
ါဇနပ်ကတော့ခလေးသုံးဦးမိခင်မှာသူကလည်းအရဘာသာစကားနဲ့ယင်ဖွင့်ခဲ့ရမှာတော့
ဘယ်ဟာတုံးမျိုးစပြောမလဲပြစားအမှမလဲအတန်းရှာမှတ်လို့စပ်တယ်လေခါရစီ
ချက်ချမခင်မုန်းကသူစိတ်ညစ်တိုင်းချမနဲ့ကလေးတွေကိုစရိုက်တော့ဒါပါပဲလို့အရဘာသာစကားနဲ့ဇင်နပ်ကပြောတော့တာဖြစ်ပါတယ်ဘီရုတောင်ပိုင်းအင်အယ်ဟယ်ဝီရှိပလက်စတိုင်းဒုက္ခသည်စခန်းတစ်ခုမှာအမျိုးသမီးတွေနဲ့ NGO အဖွဲ့အစည်းကအစီအစဉ်ပေးချက်အရတနအီကြာတွစ်ဆုံခဲ့စဉ်ခုလိုရင်ဖွင့်ခဲ့ကြတာဖြစ်ပါတယ်။လေဗနန်မှာပယ်လက်စတိုင်းဒုက္ခသည်ပေါင်း၄သိန်းနေထိုင်ရမှာတဝက်ကဒုက္ခသည်စခန်းတွေမှာအနှံ့နေထိုင်ကြရတာဖြစ်ပါတယ်။အင်းနီဂျင်းစီးရီးယားမှာလည်းပြည်တွင်းစစ်စတင်ဖြစ်ပွားခဲ့တာကြောင့်ဒုက္ခသည်စခန်းတွေမှာနေထိုင်မှုဘဝကပိုလို့တောင်ကျတဲလာခဲ့ပါတယ်။စီးရီးယားပြည်တွင်းစစ်မတိုင်မီကအဲ့ဒီဒုက္ခသည်စခန်းမှာလူဦးရေ၈000ရှိခဲ့ရာကစီးရီးယားပြည်တွင်းစစ်ဖြစ်ပြီးနောက်ပိုင်းပလက်စတိုင်းတွင်ဆီးရီးယားဒုက္ခသည်အများစုလို့ဖြစ်တဲ့ဒုက္ခသည်ပေါင်း2000လောက်ထပ်တိုးလာခဲ့ပါတယ်။အခုလိုဒုက္ခသည်တွေတိုးလာတဲ့အတွက်ကြောင့်လေကြီးမြောက်တဲ့လမ်းတွေကြားအများစုကအခိုင်အခန့်ဆောက်လုပ်ထားခြင်းမရှိတဲ့နှစ်ထပ်အဆောက်အဦတွေဖြစ်တဲ့အဲ့ဒီဒုက္ခသည်စခန်းမှာနေရေးထိုင်ရေးဟာပိုလို့တောင်ကျတဲလာခဲ့တာဖြစ်ပါတယ်။အင်္ဂလကတွေနဲ့စားစိတွေကလည်းတက်ခဲ့တယ်လို့နေစားအလုပ်ကြောင်းလုပ်ဖို့အလုပ်ရဖို့ကလည်းအပြန်အဆိုင်ဖြစ်လာခဲ့ပါတယ်။နောက်ရောက်လာကြတဲ့ serial ဒုက္ခသည်တွေဟာလေလစာပိုပြီး short ယူလို့ကြပါတယ်။ဒါကြောင့်စခန်းတွေမှာလက်နက်ကိုင်းပယ်လက်စတိုင်းသားတွေနဲ့ Islamic အုပ်စုတွေကြားရန်ဆောင်မှုဟာအရှိန်မြင့်လာခဲ့တာတွေ့ရပါတယ်။ NGO တွေကလည်းစခန်းမှာအမျိုးသမီးတွေကိုကူနိုင်ဖို့ရုန်းကန်နေကြရပါတယ်။ယဉ်ကျေးမှုတွေထုံစံတွေအရမိသားစုတွင်ယဉ်ဆိုင်နေကြရတဲ့ပြဿနာတွေကိုအပြင်လူတွေကိုထုတ်ပြောကြဖို့မလိုလားကြသလိုကမွန်တွေကလည်းအိမ်တွင်းရေးပြဿနာတွေနဲ့ပတ်သက်လို့ကူညီဖြေရှင်းပေးဖို့ပြင်ပကအကြံပေးပုဂ္ဂိုလ်တွေရဲ့အကြံဉာဏ်ရယူဖို့ကလည်းသဘောမတူကြပါဘူး။အဘီယာပြောခဲ့တာကတော
့ He refused that
သူကအကြံဉာဏ်ရယူဖို့ဗျောင်မင်းညှင်းခဲ့တယ်ဆိုတာပဲဖြစ်ပါတယ်။ Syria ကနေနောက်ထပ်ရောက်လာကြတဲ့ဒုက္ခသည်တွေဟာပိုပြီးအန်ဒီယေကနေအကအကွယ်မဲ့ကြတဲ့အတွက်လေသူတို့ပေါ်ပယ်လက်စတိုင်းသားတွေကဂိူနာရှိကြပါတယ်။နောက်ထပ်ရောက်လာကြတဲ့ဒုက္ခသည်စီးရီးယားအမျိုးသမီးအများစုတို့ဟာလေသူတို့နဲ့အတူခင်မွန်းတယ်တွေမရှိကြပါဘူးခင်မွန်းတယ်တွေဟာတည်ခြင်းတည်းမတည်ရင်လည်းစီးရီးယားမှာပဲကြံခဲ့ကြတာဖြစ်ပါတယ်အမည်မဖော်လို့တဲ့လေဗနန်ဝယ်ဘွားစိတ်အထူးကုပညာရှင်တူကတော့အင်အယ်ဟယ်ဝီဒုက္ခသည်စခန်းရှိစီးရီးယားဒုက္ခသည်တွေကြားမှာအမျိုးသားဆွေမျိုးတွေနဲ့အိမ်နီးချင်းတွေကအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်နေတာတိုးလာတယ်လို့ဆိုပါတယ
်။ هلا بتختلف الفئات العمريه اذا كان اللي عم يبلغ شاب او بنت او طفل هلا في حال اللي عم يبلغ ام بكون بدها تحمي ولادها
်
ကျမစီကိုလာတွေ့ကြတဲ့အမေတွေကသူတို့သမီးတွေလိမ့်ပိုင်းဆိုင်ရာစော်ကားခံကြရတာတွေကိုတားမြစ်နိုင်မဲ့နှီးတွေကိုရှာပေးစီလူခဲ့ကြတာပါသူတို့ဘာလို့ရမှန်းမသိကြတဲ့အသက်ငယ်တဲ့အမျိုးသမီးတွေဆိုရင်သူတို့တွေတွေ့ကြုံနေရတဲ့စော်ကားခံရမှုတွေအကြောင်းသူတို့ရဲ့ဆွေမျိုးတွေကိုထုတ်ဖော်ပြောဆိုဖို့ကြောက်ကြတာကိုတွေ့ရတယ်လေ
လေဗနန်ရှိဒုက္ခသည်လူအဖွဲ့အစည်းတွေကြားမှာအင်ဒီယီအကြမ်းဖက်မှုနဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုပြဿနာတွေဟာတနေ့တခြားတိုးလာနေတဲ့အတွက်အကြံဉာဏ်ပေးဖို့နီလန်းရှာစူးစမ်းနေကြရတဲ့နိုင်ငံတကာနဲ့ဒေသခံ NGO တွေကြားစိုးရိမ်မှုတွေတိုးလာတာတွေ့ရတယ်လို့ဘေရုတ်မြို့ကနေ VOA သတင်းတောက်ချီမီဒက်မွန်ပေးပို့တဲ့လေဗနန်အမျိုးသမီးဒုက္ခသည်တွေနေ့စဉ်ရင်ဆိုင်နေရတဲ့စိတ်ဆင်းရဲမှုဝေဒနာတွေအကြောင်းသတင်းဆောင်ပါကိုဒီကုန်းချုပ်အပ်ပါတယ်ရှင
်ဒေါ်လာလတန်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ပြီးတဲ့နောက်မှာဒေါက်ခင်ဆိုးဝင်းရဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်မှာပါရှင်
အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ဝါရှင်တန်မြို့က Washington and Jefferson College မှာနိုင်ငံရေးသိပ္ပံနဲ့စီးပွားရေးပညာရပ်တွေသင်ယူနေတဲ့မောင်လှဖုံးမြင့်ကအမေရိကန်ပြည်သူတွေနိုင်ငံရေးမှာအကြောက်တရားကင်းကင်းနဲ့ကိုယ်တိုင်ပါဝင်တဲ့အလေးချက်နဲ့ပတ်သက်ပြီးအခုလိုမျှဝေလိုက်ပါတယ
်ဒီနိုင်ငံရေးကြတော့အဲ့ဒီ fear ကိုမရှိတော့ဘူးတော့ that's just how am I see the freedom from fear as well နိုင်ငံရဲ့ system က interest groups ပေါ့နော်ဖွဲ့စည်းတစ်ခုကကိုစားပြုတဲ့ interest groups ဆိုရှေ့အဲ့တော့အဲ့ဒီဖွဲ့စည်းတွေကဒီအုပ်ချုပ်မှုအာဏာပိုင်အဖွဲ့တွေပြီးတော့တရားစီရင်ရေးအဖွဲ့တွေကိုသူတို့ရဲ့လိုချင်တဲ့ဖြစ်စေချင်တဲ့ဥပဒေတွေပေါ့နော်ဖြစ်အောင်လို့တိုက်ရိုက်ဆက်သွယ်ခွင့်ရှိတယ်တိုက်ရိုက်ပြောဆိုခွင့်ရှိတယ်သူတို့ရဲ့ပြောချင်တဲ့သူတို့ရဲ့လုပ်ချင်တဲ့ကဏ္ဍတွေကိုတင်ပြပိုင်ခွင့်ရှိတယ်အဲ့ဒါကိုကျွန်တော်ကြည့်ရန်သဘောကျအောင်ပါကျွန်တော်မြန်မာနိုင်ငံမှာလူနေရအဲ့ဒါအဓိကပဲဒါဆိုမြန်မာနိုင်ငံမှာအခုဟာဒီတခုခုကိုလိုချင်တာဖြစ်ချင်တာကိုတင်ပြကြည့်ပြီဆိုရင်ဘယ်သူနဲ့တီမှာဟိုလူနဲ့တီမှာဒီလူနဲ့တီမှာဆိုတာဖြစ်တယ်မီဒီယာကလည်းအခုလွတ်လပ်လာတော့ဟုတ်တယ်ဒါပေမဲ့ဒီနိုင်ငံမှာလိုမျိုးအစိုးရကိုလွတ်လွတ်လပ်လပ်ဝေဖန်ခွင့်ရလိုသေးတယ်အများကြီးလိုသေးတယ်မြန်မာနိုင်ငံမှာလို့ဖို့အတွက်ကကိုလိုချင်တဲ့ဟာကိုဆွဲဆောင်တင်ပြနိုင်မှုပေါ့နော်အဲ့ lobby လို့ခေါ်တဲ့အဖွဲ့အစည်းကြီးအများကြီးလိုပဲလို့ကျွန်တော်ယုံကြည်တယ်
ဆီယာဆီယာမနဲ့ကျောင်းသူကျောင်းသားတွေကြားတင်ကြားမှုပေါ်မှာပွင့်ပွင့်လင်းလင်းဆွေးနွေးကြအခြေအတင်ပြောကြတဲ့ယဉ်ကျေးမှုတရအပေါ်မှာတော့မောင်လှဖုံးမြင့်ကအခုလိုသုံးသပ်ပါတယ်
။ဒီနိုင်ငံမှာဆီယာမတခုခုပြောပြီဆိုရင်ကျောင်းသားတို့ကျွန်တော်မြင်မှုရဲ့ကျွန်တော်တကယ်ချင်းနေလုံးဝသဘောမတူနိုင်ဘူးဆိုပြီးထားပြီးတော့ပြောတာရှိတယ်။ဆီယာမပြောနေတဲ့အချိန်အတွင်းအလဲကောင်းကြီးမှအဲ့ဒါဆီယာမโอเคဘာဖြစ်လို့လဲ။နင်ဘာလို့သဘောမတူလဲ။နင်သဘောမတူရဲ့အကြောင်းအရာကိုထောက်ထားအောင်လည်းနဲ့တင်ပြနိုင်တယ်ဆိုရင်ကျမလက်ခံတယ်မြန်မာနိုင်ငံမှာဆိုရင်တော့ကျွန်တော်တို့မယုံမသေးလို့ရကြတယ်ပေါ့နော်အဲ့လိုမျိုးဒါဓလိထုံးဆိုင်ရကျွန်တော်ယုံရှိရရှိဒါပေမဲ့ဒီနိုင်ငံမှာကျတော့ကျောင်းသားချင်းချင်းနဲ့အိတ်တိုင်းပဲသူတို့တရားဟောက်ကဟိုအပြစ်မှားတာသူတို့ခင်ပဲဒီအတန်းတွေမှာဆိုသိအားနာတာမရှိကောကွာချားဖို့ပေါ့ကျွန်တော်ကလည်းပထမတော့ဟာဒီလူရိုင်းရည်လားပေါ့ဒါမဟုတ်ဘူးသူတို့ရဲ့ယုံကြည်ချက်နဲ့သူတို့လွဲလာပြီဆိုရင်တရားဟောက်ကိုသူတို့ပြောနေတာသူတို့ပြောမယ်ပြီးရင်သူတို့ဘာကြောက်မှန်းလဲဆိုတာသူတို့ထောက်ပြမယ်အဲ့တော့ဟိုတယောက်ကပြန်ခြေပါနိုင်ခြေပါမခြေပါနိုင်ဘူးကဟာဟုတ်တယ်နင်ပြောတာသိမှန်တာပဲအင်းငါတွေးဟော်ပြောင်းလဲဆိုโอเคပြီးသွားပြီဒါပဲပြင်မာကြရင်တော့တကယ်ချင်းပဲအဲ့ဒါခဏနဲ့မှကြရင်အဲ့လိုမျိုးဟာအားနာလိုက်တာဒီကောင်ကမုံသွားမလားဆိုတဲ့လိုလုံးဝမရှိ
ဒါနဲ့ကဘာတဝမ်းပညာရေးစနစ်ကိုလေ့လာတဲ့အခါမှာအမေရိကန်ကျောင်းသားတွေကတိတ်ပန်းတို့တင်းချားတို့ပထဝီစတဲ့ဘာသာရပ်တွေမှာအာရှနိုင်ငံကကျောင်းသားတွေကိုမမှီဘူးလို့ပြောကြတယ်လေ
ဟုတ်တယ်ကျွန်တော်လည်းဟိုတော့ကဒီသတင်းဆောင်မတစ်ခုဖတ်တာပါဖတ်တဲ့အချိန်မှာဘာပြောလဲဆိုတော့American down there အားသင်္ချာတို့နော်ဒီဟို science ပေါ့နော်ဒီတခြားသိပ္ပံဆိုင်ရာပညာတွေတမိုင်းနဲ့ပတ်သက်တာတွေမှာဒါညံ့ညံ့မယ်ဒီကဘာနဲ့ရှင်လာရင်တို့ရဲ့ confidence ပေါ့ကိုယ့်ကိုယုံကြည်မှု level number 1မှာဆိုရင်ဒီဇက်တိုက်ပဲ
ဒီကအထက်တန်းကျောင်းတွေ college ကျောင်းတွေနောက်တက္ကသိုလ်တွေမှာပထမနှစ်ဒုတိယနှစ်တတိယနှစ်စသဖြင့်အတန်းတွေကိုခေါ်ဝေါ်ပုံကမြန်မာပြည်ကနေကွာခြားတယ်လေ
ဒီမှာရော freshman year ဆိုရင်ပထမနှစ်ကိုပြောပါတော့နော် sophomore year ကျတော့ဒုတိယနှစ်junior year ဆိုတတိယနှစ် senior year ဆိုရင်တော့နောက်ဆုံးနှစ်ပေါ့နော်လေးနှစ်မြောက်ကိုခေါ်ရဖြစ်ပါတယ်ဒီနှစ်ကို semester နှစ်ခုရှိပါတယ် semester ဆိုတာပထမ semester ဒုတိယ semester ပေါ့နော်တို့ကအဲ့ဒါတော့ fall semester နဲ့ spring semester လို့ခေါ်တယ် and semester နှစ်ခုကြာမှာ winter break လို့ခေါ်တယ်ဆောင်းတွင်းပေါ့ကျောင်းပိတ်တဲ့အချိန်ရှိတယ်အဲ့ဒါကျွန်တော်တို့ကျောင်းတလားလောက်ပိတ် spring semester ပြီးတော့ပြီဆိုတော့လည်းရပြီကျောင်းပိတ်ဆို3-5ပိတ်အဲ semester တစ်ခုကိုကျွန်တော်က credit က16 credit ယူ16အဲ့မှာ တန်းကိုခွက်တ၄ခုပေးရဲ့အတန်းအပြည့်တန်းလဲဆိုရင်ပေါ့နော်အတန်း၄ခုပေးရဲ့အဲ့ဒါကျွန်တော်၄တန်းယူရဲ semester တစ်ခုမှာအတိုက်ယူသွားရင်တော့၄နှစ်ပြီးရဲ့ခါကျရင်ပွဲယူဖို့အတွက်ခွက်တပြည့်သွားရပေါ့နော်တချို့ကျောင်းသားတွေကြတော့အဲ့မှာယူရင်ရနေမဲ့တန်းဥမာတန်းကြောက်ရဲဆိုရင်အဲ့တို့အဲ့ဆို8 4 credit ကအလုံးဝမရအောင်မရတဲ့ခါကျရင်တို့ကဘာလို့လောက်ရမလဲဆိုတော့ now semester ရအောင်ရင်5တန်းယူရင်ယူမယူဆိုရင်တို့အဲ့လေးနှစ်နဲ့ပွဲမရနိုင်တော့အဲ့ဆိုရင်လေးနှစ်ခွဲတို့ကြောင့်၅နှစ်အလိုကြာသွားမျိုးရှိတယ
်။အမေရိကမှာပညာတက်ပြီမဲ့လေလုပ်ငန်းတွေ့ကြုံမရှိရင်အလုပ်ရဖို့တိတ်ခက်ခဲပါတယ်။ဒါကြောင့်ဒီကတက်ကသူကောလိပ်တွေမှာပညာသင်ယူသက်သက်မဟုတ်ဘဲနဲ့လုပ်ငန်းတွေ့ကြုံရအောင်လေ့ကျင့်ပြောထောင်ပေးတဲ့စနစ်ကိုလည်းသူသဘောကျပါတယ်တဲ့
။ဒီနိုင်ငံမှာပညာရေးစနစ်နဲ့အတူတူရှင်တွဲတာပါလေဆိုတော့ internship လို့ခေါ်တဲ့အလုပ်သင်လုပ်ငန်းတွေပေါ့နော်။အဲ့ဒါတွေကိုတို့ကကျောင်းသားတွေကိုအရန်လုပ်ဖို့တိုက်တွန်းတယ်။ဘာလို့လဲဆိုတော့တကယ်စာတွေးနဲ့လက်တွေးအများကြီးကြွားချရတယ်ဆိုတာအဲ့တော့အကြောင်းသားတယောက်ကဒါမှလက်တွေးမရှိဘဲနဲ့စာတွေးမှာပဲတော်ပြီးတော့လုပ်ငန်းဝင်နဲ့တကယ်ဝင်တဲ့ခါကျရင်ဘာဘလို့ဘဲစလို့ဘာလို့လို့ဘာကံရမှန်းမသိရဲ့အဖြစ်မျိုးတွေအများကြီးဖြစ်တာရှိရဲ့အဲ့တွဲကြောင့်တို့ကဒီကျောင်းတက်ကလေးကဒီ freshman sophomore year လောက်မှလည်းဟိုစပြီးတော့ဒီ internship လို့ခေါ်ရဲ့ဟိုလုပ်တယ်ပေါ့နော်လုပ်ငန်းတွေကိုတို့ကလုပ်ဖို့တိုက်တွန်းတယ်ပြီးတော့အဲ့လိုမျိုးငှားတဲ့ဖွဲ့စည်းရေးနဲ့လည်းကျောင်းတိုင်းလို့ဟိုချိတ်ဆက်ထားတာ
မောင်လှဖုံးမြင့်ကလည်းသူဝါဒနာပါတဲ့အလုပ်ကိုအလေးအကျင့်ရအောင်အခုလုပ်ခွင့်ရနေပါပြီတဲ
့။ကျွန်တော်ငယ်ရဲကစာရေးရဝါဒနာရမ်းပါတယ်။စာရေးရဝါဒနာပါတော့ရေးချင်တာလည်းနိုင်ငံရေးကြောင့်ပဲရေးချင်တော့မြန်မာပြည်မှာဆိုတော့အတိအတိုင်းပဲကျွန်တော်မထွက်လာခင်တော့အဲ့လိုမျိုးစာပေစင်စာရေးအများကြီးရှိရအောင်။ရှိတော့ကျွန်တော်ရေးချင်တာရေးလို့မရအောင်။အဲ့ဒီရောက်တော့ဟေးလွတ်ပြီးချုပ်ပြီပေါ့။အဲ့တော့စာရေးမယ်ဆိုတော့အဲ့ကျောင်းရဲ့သတင်းစာမှာပဲကျွန်တော် political columnist လို့ခေါ်ရတယ်။နိုင်ငံရေး column ရေးရလို့ပေါ့နော်။အဲ့ဒါစလုပ်တယ်။စလုပ်တော့တို့ကရင်တပတ်ကိုတစ်ခါစာဆောင်2ဆောင်3ဆောင်တင်ရတယ်တင်ပြီးရင်အဲ့ editor နဲ့ထိုင်ပြီးရင်တို့ဒီစာကို edit လုပ်တယ်ပေါ့ဆွေးနွေးဘာကောဘာတကယ်ပြောချင်တာလဲဘယ်လိုပြောချင်တာအဲ့တော့ဘယ်လိုမျိုးတို့ကဒီလိုလေးဖြည့်လိုက်တော့ကောင်းတယ်ဟိုလေးဖြည့်လိုက်တော့ကောင်းတယ်တို့ကဒီအကြံဉာဏ်ပေးရပေါ့နော်အဲ့ဒါပြန်ပြီးတော့ summary ကိုနောက်တစ်ရက်မှာထပ်တင်ပြီးရင်တို့က publish လုပ်ပါတယ်အဲ့တော့အဲ့ဒါပထမဆုံးကျွန်တော်စာလုပ်တယ်အဲ့ဒါလုပ်တာ3-4ရက်လောက်ကြာလာတော့နောက်လုပ်တစ်ခုထိုက် offer ရတယ်အဲ့ဒါပါလေဆိုတော့ကျောင်းရဲ့အခုနကျွန်တော်ပြောလို့ Office of Admission ကျောင်းလက်ခံတဲ့အဖွဲ့ပေါ့နော်ကျောင်းလက်ခံတဲ့အဖွဲ့ကကျွန်တော်ခေါ်ပြီးတော့ဒီနိုင်ငံခြားကျောင်းသားတွေ International Student တွေကို Recruit လုပ်တဲ့အခါကျရင်တို့နဲ့ Video Interview လုပ်တဲ့ဟာမျိုးတို့ရဲ့ဒီရေးတဲ့ရှောက်စာတွေဖတ်ဖို့တို့ရဲ့ Essay ဖတ်ပြီးတော့ကိုဘယ်လိုမြင်တယ်ဘယ်လိုထင်တယ်ဆိုတော့ရေးပေးဖို့ပေါ့နော်အဲ့ဒါမျိုးလုပ်ဖို့ဆိုပြီးကျွန်တော်ငှားတယ်အဲ့တော့ကျွန်တော်အဲ့လိုလုပ်တယ်ပထမနှစ်ကျွန်တော်အဲ့လိုလုပ်တယ်ပေါ့တဝင်းကနေအဲ့ဒါတော့ပတ်စံလည်းရတယ်လို့ပေါ့နော
်လုပ်ငန်းတွေ့ကြုံရအောင်အလုပ်တင်ယုံတင်မဟုတ်ဘဲနဲ့ကျောင်းသူကျောင်းသားတွေကြားလူမှုရေးအသင်းဖွဲ့တွေမှာလည်းခေါင်းဆောင်မှုအလေးအကျင့်ရအောင်သူတက်ကြွစွာပါဝင်နေတဲ့အခမ်းအနားကိုလည်းဂုဏ်ယူစွာနဲ့ပြောပြပါရရှင
်အဲဒီမှာ Asian Student Association ဒီ Asia အရှာကျောင်းသားများအဖွဲ့အစည်းဆိုတာရှိတယ်အဲ့ဖွဲ့စည်းကိုဒီဥဆောင်မှုတွေကြတော့သူတို့ရွေးကောက်ပွဲလိုမျိုးသဘောပါတယ်ကျောင်းသားတွေကမဲပေးရဲ့အဖွဲ့ပေါ့အဲ့ဒါဆိုတော့ကျွန်တော်ဝင်ပြိုင်တာဒီပထမနှစ်ရဲ့ဒုတိယ semester မှာအဲ့ဒီရဲ့ဥက္ကဋ္ဌဖြစ်ကျွန်တော်ယူရခံတယ်။နောက်ပိုင်းဖွဲ့စည်းရဒီ fundraising ပေါ့နော်ဒီကဥမာ UNICEF နဲ့အတူတူဒီ Philippines နိုင်ငံမှာဟိုမှုန်တိုင်းတိုက်သွားတယ်။အဲ့တွေအဲ့ရဒုက္ခတွေတွေကိုကူညီဖို့အတွက်ပတ်စံမတည်ရမယ်။မတည်မယ်ဆိုရင်အဲ့ဒါဆိုဘယ်လိုလုပ်မလဲ။ပြင်ဆင်တာတို့ကြောင်းတစ်ကြောင်းလုံးလှည့်ပြီးတော့ဒီငွေကောက်တာတို့အဲ့ဒါကိုဥဆောင်တဲ့အလုပ်မျိုးပေါ့။အဲ့ဒါမျိုးကျွန်တော်လုပ်ရတယ်။ပြီးတော့နောက်တစ်ခုကပါလဲဆိုတော့ကျွန်တော်ပြီးခဲ့နေကအစပြီးတော့ရွေးခံတာဒီ Harvard မှာရှိတဲ့ Model United Nations ပေါ့ Model United Nations ဆိုတာအလွယ်ဆုံးရှင်းပြရမယ်ဆိုရင်ဒီရဲ့တို့ဒီကုလသမဂ္ဂအဖွဲ့ကြီးကလုပ်တဲ့လိုမျိုးအစည်းအဝေးတွေတို့ဆွေးနွေးတိုင်နေတဲ့အကြောင်းအရာတွေကိုကျောင်းသားတွေကဒီပုံစံတူပေါ့နော်လေ့ကျင့်တာအဲ့လိုအဖွဲ့ကြီးအဲ့ဒါမျိုးကတို့ကအပြိုင်ပြိုင်ပွဲလိုမျိုးတွေရှိတယ်ဟိုနိုင်ငံလုံးဆိုင်ရာပြိုင်ပွဲတွေရှိတယ်အဲ့ဒါမျိုးပြိုင်ဖို့အတွက်WNJ ဒီ Washington Davidson ကိုစားပြီးတော့ကျွန်တော်ယူခဲ့တယ်။နောက်ဆုံးကျွန်တော်တို့ဒီ National ပေါ့အမျိုးသားအဆင့်ပေါ့နော်။နောက်ဆုံးအမျိုးသားအဆင့်ပြိုင်ပွဲရတော့ကျွန်တော်တို့ဒီ Harvard University Massachusetts မှာလုပ်တယ်။လုပ်တော့အဲ့ဒီကိုသွားဖို့ကျွန်တော်ယူခဲ့တယ
်။သုတဆောင်လင် American တခွင်အစီအစဉ်ကို Docking ဆိုဝင်းကတင်ဆက်ခဲ့တာပါရှင် VOA မြန်မာပိုင်းရဲ့တောက်ကြနီးညာအစီအစဉ်တွေကိုနားဆင်နေတာပါအခုဆက်ပြီးတော့သိပ္ပံနဲ့နီးပညာအစီအစဉ်ကို Docking မျိုးသက်ကတင်ဆက်မှာပါ
ကမ္ဘာအထက်မိုင်200လောက်မှာတည်ထားတဲ့
အပြည့်ပြည့်ဆိုင်ရာအာကာသစခန်းချောင်းကိုအမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA ရဲ့အိုဟိုင်ိုပြည်နယ်မှာရှိတဲ့ John Glenn သုတေသနဌာနမှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာပရိသတ်တင်ကပြောပြပေးမှာပ
ါမင်္ဂလာပါအမေရိကန်နိုင်ငံအမျိုးသားလေကြောင်းနဲ့အာကာသသိပ္ပံဌာန John Glenn သုတေသနဌာနမှနှုတ်ခွန်းဆက်သလိုက်ပါတယ်ပြည်ပြည်ဆိုင်ရာအာကာသတပ်ခွဲစခန်းလွတ်တင်တည်ဆောက်ထားတာဒီနှစ်ထဲမှာဆိုရင်15နှစ်လောက်ရှိပါပြီဘာလို့ဆိုတော့1998ခုနှစ်ကစဆောက်ခဲ့တာဖြစ်ပါတယ်တပ်ခွဲကမ်းကြီးကိုအမေရိကန်ရုရှားကနေဒါဥရောပနိုင်ငံတွေစုပြီးဖွဲ့စည်းထားတဲ့ဥရောပအာကာသအေဂျင်စီ European Space Agency နဲ့ JAXA လို့ခေါ်တဲ့ဂျပန်နိုင်ငံအာကာသအေဂျင်စီတို့ကအဓိကငွေအားရဲ့လူဝင်အားရဲ့နောက်ဆုံးပေါ်စက်မှုသိပ္ပံနည်းပညာတွေပါပါဝင်ပြီးလဲပတ်ပေးနေတာဖြစ်ပါတယ်ဒီအာကာသတပ်ခွဲစခန်းကြီးစောက်တာမေးစရာမလိုတော့အောင်ကုန်တဲ့အတွက်အမေရိကန်တနိုင်ငံနဲ့ကမတတ်နိုင်ပါဘူးအခုလောလောဆယ်တော့အမေရိကန်ဒေါ်လာငွေတန်းထောင်ပေါင်း50နဲ့တရားကြားလောက်ကိုကုန်နေတယ်လို့ခန့်မှန်းထားပါတယ်။ဤပညာပိုင်းဆိုင်ရာတွေကလည်းလိုအပ်တာများလာတဲ့အတွက်ကမ္ဘာနိုင်ငံကြီးများကငွေရောပညာပိုင်းဆိုင်ရာရောလူအားပါပါဝင်ကူညီကြရတာပါ။အဲ့တော့တစ်နှစ်ပတ်လုံးသိပ္ပံတုတေသနတွေလုပ်ရင်ဓာခွဲကန့်ကြီးကိုလည်းထိမ့်သိမ့်နေရတာဖြစ်တဲ့အတွက်အာကာသယင်မူ6ရောက်လောက်အမြဲနေကြရပါတယ်။အခုလောလောဆယ်ဒီအာကာသတပ်ခွဲစခန်းထဲမှာရုရှားကအာကာသယင်မှုက3ယောက်ဂျပန်ကအာကာသယင်မှု2ဦးနောက်ပြီးတော့အမေရိကန်အာကာသယင်မှု2ဦးနေထိုင်ပြီးတော့အလုပ်လုပ်နေကြပါတယ
်ဒီအပြည့်ပြည့်ဆိုင်ရာအာကာသစခန်းရဲ့အနေအထားကိုကြည့်ရအောင်ပါအ
ာကာသတပ်ခွဲကန်ကြီးဟာအလေးချိန်ပေါင်9သိန်းကျော်ရှိပြီးအကျယ်ဘောလုံးကွင်းအကြီးစားကြီးတစ်ခုလောက်ရှိပါတယ်ဒီကမ္ဘာအထက်မိုင်200လောက်မှာတနေ့ကိုကဘာပတ်လမ်းကြောင်းထဲမှာ15ကလောက်လဲပတ်နေပြီးတခါပတ်ရင်မိနစ်90ကြာပါတယ်။ဟိုနေဘက်မျက်နှာမူတဲ့နေရာမှာ Fahrenheit 250အဲ့တော့ Centigrade ဆိုလို့ရှိရင်120လောက်ရှိပါတယ်။အဲ့တော့120 Centigrade ဆိုလို့ရှိရင်စဉ်းစားကြည့်ပေါ့နော်ဘယ်လောက်ပူတယ်လဲဆိုလို့ရှိရင် Centigrade 100ဆိုရင်တော့မှယေရှုမှတ်ရောက်နေပါပြီ။ဒါပေမဲ့နေမရှိတဲ့ဘက်မှာတော့ Fahrenheit အနှုတ်250 Centigrade အရာဆိုလို့ရှိရင်အနှုတ်160လောက်ရှိပါတယ်။အဲ့တော့ရေခဲမှတ်က3ဒီဂရီစင်တီဂရိတ်ရှိတယ်ဆိုတော့တော်တော်ကိုအေးသွားပါပြီ ။အာကာသတပ်ခွဲကမ်းရဲ့အရွယ်အစားကိုမှန်းကြည့်မယ်ဆိုရင်တော့အလုံးလုံးလို့ရတဲ့တပ်ခွဲကမ်းရဲ့အရွယ်ပေါ့နော်။အဲ့ဒီဘောလုံးကွင်းကြီးတစ်ခုလောက်ရှိတယ်ဆိုတဲ့ဟာကတော့ဒီအစားဥကြီးတစ်ခုလုံးကိုပြောတာပါ။ဒါပေမဲ့တကယ်တမ်းအလုံးလုံးလို့ရတဲ့တပ်ခွဲကမ်းရဲ့အရွယ်အစားကတော့မိသားစု3-4ယောက်လောက်ဒီချောင်းချောင်းချီချီနေနိုင်တဲ့တဲ10လုံးစာလောက်တော့ရှိတယ်လို့ခန့်မှန်းနိုင်ပါတယ်။
အာကာသထဲမှာငွေကုန်ကြေးကျခံပြီးဘာကြောင့်ဒီလိုဓာတ်ခွဲကန်းကိုတိဆောက်ရတာပါလဲ
အဒါဟိုမေးတဲ့နဲ့မေးကုန်ဖြစ်ပါတယ်ရုပ်တဘာဝအကြောင်းကိုသိပ္ပံပညာရှုထောင့်ကနေသိကျင်တာနားလည်ကျင်တဲ့စိတ်ကအဓိကပါပဲဒါလူသဘောတဘာဝစိတ်ပါပဲသိကျင်တဲ့စိတ်နားလည်ကျင်တဲ့စိတ်ကဥဆောင်ပြီးတော့နေတာပါနောက်ပြီးတော့ရည်ရွယ်ချက်လည်းကြီးပါတယ်ကျွန်တော်တို့မရှိတော့တဲ့နောက်နှစ်ပေါင်း900,000လောက်ဆိုရင်ဒီဆက်ကြဝလာငွေငွေတန်းကြီးရဲ့အစွန်ဆုံးတိသွားလေဖို့ပြင်ဆင်နေကြတာပေါ့နော်ကမ္ဘာဆွေရမရှိတော့တဲ့နေရာမှာရုပ်တဘာဝရရဲ့ဖြစ်ပျက်ပြောင်းလဲမှုကိုတမျိုးလေးလာလို့ရအောင်ဒီအာကာသတက်ခွဲစကန်းကြီးကိုဖန်တီးလိုက်တာပါကမ္ဘာအပြင်မိုင်းနှစ်ရအထက်လောက်ရောက်သွားတာနဲ့ကမ္ဘာဆွေရမဲ့သွားတာမရှိတော့တာမဟုတ်ပါဘူးကမ္ဘာဆွေရရဲ့90ရာခိုင်နှုန်းကျန်နေပါသေးတယ်ဒီအာကာသတက်ခွဲစကန်းကြီးထဲမှာအလေးချိန်မဲ့ပစ္စည်းတွေမျောနေတာဘာကြောင့်လဲဆိုလို့ရှိရင်တော့ဒီကဘာပတ်လမ်းကြောင်းထဲမှာလွတ်လပ်စွာကျဆင်းနေတဲ့အရာဝတ္ထုတစ်ခုအနေမျိုးဖြစ်အောင်ဖန်တီးလိုက်တာဖြစ်ပါတယ်ဒါကို free falling body လို့ခေါ်ပါတယ်ဒီ free falling body ကြောင့်ဒီအာကာသတက်ခွဲစခန်းကြီးထဲမှာပစ္စည်းတွေအလုံးကအလေးချိန်မဲ့သွားတာဖြစ်ပါတယ်အဲ့တော့ဆွဲအားလည်းမဲ့ပြီးတော့အပူစီးကူးမှုခေါ်တဲ့ convective current မရှိတော့တဲ့နေရာမှာရုပ်စီဝါတွေဘလို့အသက်ရှင်တယ်လဲ။နောက်အပင်တွေပတ်မှန်တွေဘယ်လိုနီးနဲ့ရေတောက်မြစ်တွေအနေရေကိုရယူတယ်လဲ။နောက်ပြီးတော့ဒီပုံဆောင်ကဲတွေဖွဲ့စည်းတဲ့အခါကမ္ဘာဆွဲရမယ်တဲ့အခါမှာပုံဆောင်ကဲရဲ့ပုံပန်းတရံတွေကပို့ပြီးတော့အချိုးကျတယ်ပေါ့နော်။ အဲ့ဒါအစပြောင်းလဲသွားတဲ့ရုပ်တဘာဝတွေကို24နာရီလုံးလုံးမရမနာသူတေသနာပြုနေကြတာဖြစ်ပါတယ
်။ကမ္ဘာဆွဲရမရှိတဲ့နေရာမှာရုပ်ဝတ္ထုတွေရဲ့အနေအထားတချို့ကိုကြည့်ရအောင်ပါ
။ဒီကမ္ဘာဆွဲရမရှိတော့တဲ့နေရာပြီးတဲ့အခါကျကိုနာတို့အပူစီးကူးမှုမရှိတော့တဲ့အချိန်မှာဥပမာပေးရမယ်ဆိုလို့ရှိရင်ကမ္ဘာပေါ်မှာကျွန်တော်တို့ဖျောင်းတိုင်ကိုဖျားမိပူးဆိုတဲ့အခါကျလို့ရှိရင်သတိထားမိပါမော်နော်။လေရဲ့အပူစီးကူးမှုကြောင့်ဖျောင်းတိုင်မိရအဝါရောင်တဲ့အထက်ကိုခြွန်ပြီးတော့မိလာအောင်နေတာကိုမြင်ရပါတယ်။ဒါပေမဲ့အာကာသတက်ခွဲစကန်ထဲမှာဖျောင်းတိုင်ထွန်းလိုက်လို့ရှိရင်ကဘာဆွဲအားလုံးဝမရှိတော့တဲ့နေရာမျိုးဖြစ်သွားတဲ့အတွက်အပူစီးကူးမှုကလေမှာမရှိတော့ဘူး။အဲ့ဒီအခါမှာဖျောင်းတိုင်ထွန်းလိုက်လို့ရှိရင်အရရှိမျက်နာကလေကိုညီတူမျှတူယူပြီးတော့လောင်တဲ့အတွက်အပြာရောင်မီးလုံးလေးလိုတောက်လောင်နေတာကိုမြင်ရပါတယ်။
ဒီအပြည့်ပြည့်ဆိုင်ရာအာဂါဒစခန်းကိုအမြဲတမ်းထိန်းသိမ်းနေရတာဖြစ်ပါတယ
်။အပြည့်ပြည့်ဆိုင်ရာအာဂါဒတက်ခွဲစခန်းဟာကဘာဘွားတက်ခွဲကန်တွေအိမ်တွေလိုပဲအမြဲပြုပြင်ထိန်းသိမ်းနေရတာပါ။လွန်ခဲ့တဲ့ဒီဇင်ဘာလပထမပတ်လောက်ကဒီအာဂါဒတက်ခွဲကန်ရဲ့လေအေးပြီးတဲ့စိတ်ရဲ့အဓိကကျတဲ့ဆက်ပစ္စည်းတစ်ခုခြုံရင်းသွားပါတယ်။ဒီစက်တွေကအာဂါဒတက်ခွဲစခန်းရဲ့အပြင်မှာဆင်ထားရပါတယ်။အဲ့ဒါကြောင့်ဒီအာဂါဒါထဲမှာအပြင်ထွက်ပြီးဒီပစ္စည်းကိုအမေရိကန်အာဂါဒါရင်မှု2ဦးကဒီအာဂါဒါဝတ်စုံဝတ်ပြီးတော့အာဂါဒါစခန်းအပြင်ကိုဒီပြက်နေတဲ့အပူအေးမျှတောင်းလေပေးနေတဲ့ဆက်ကိုအစားထိုးပြင်ကြပါတယ်။ BB ဆိုင်ရာအာဂါဒါတက်ခွဲစခန်းလွတ်တင်တည်ဆောက်ထားတာကဘာနီယာအနှံ့အပြားတိုင်းပြည်ပေါင်းမြောက်များစွာကတက်ကတူတွေသူတေသနာဌာနတွေနောက်ပြီးတော့အထက်တန်းအလယ်တန်းကျောင်းများမှဆရာဆရာမအကြောင်းသူအကြောင်းသားတွေပါပါဝင်တုတေသနလုပ်နေတဲ့ဓာခွဲကန်းကြီးတစ်ခုလို့ဆိုနိုင်ပါတယ်
။ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော
်။ဒေါက်ခင်မြတ်တဲ့ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်မှာရှင် VOE မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိထုတ်လွှင့်ပါပါအခုတော့သတင်းအကျဉ်းချုပ်ကိုမက်ခင်ဖြူထွေးကပြောပြမှာပါရှင
်ဒီသတင်းပတ်အတွင်းလူတွေဒါဇင်နဲ့ချီတိုက်ဆုံခဲ့ရတဲ့အကြမ်းဖက်မှုတွေနဲ့နိုင်ငံရေးပြည်ပခါတွေဆုံးသက်စေဖို့အတွက်သဘောတူညီချက်တရက်ကိုယူကရိန်းသမ္မတနဲ့တိုက်ခန့်ခေါင်းဆောင်3ဦးတို့ဒီကနေ့လက်မှတ်ရေးထိုးခဲ့ကြပါတယ်စောပိုင်းတော့ကတော့သမ္မတယာနူကိုဗစ်ကရွေးကောက်ပွဲဆော့ပြီးတော့ကျင်းပဖို့ပြောဆိုခဲ့တယ်လို့ညွှန်ပေါင်းဆွေးနွေးတရက်ဖွဲ့စည်းဖို့ကိုလည်းကတိပေးခဲ့ပါတယ်သမ္မတရုံရဲ့လုပ်ပိုင်ခွင့်အာဏာကိုရှော့ချမဲ့ဖွဲ့စည်းပုံဆိုင်ရာပြင်ဆင်ပြောင်းလဲမှုတွေလုပ်သွားဖို့လည်းသူကကတိပြုပြောဆိုခဲ့တာပါဂျာမနီပြင်သစ်ပိုလန်နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေရဲ့ဒီဂျားဝင်ဆစ်ဆက်ညှိနှိုင်းမှုတွေနဲ့သမ္မတနဲ့တိုက်ခိုက်မှုကြားညလုံးပေါက်တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာပဲသမ္မတကအခုလိုကြေညာလိုက်တာဖြစ်ပါတယ်သဘောတူညီချက်အသေးစိတ်ကိုတော့တရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူးဒါပေမဲ့ရိုက်တာသတင်းမှာတော့ဒီသဘောတူညီချက်ထဲမှာ2004ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံကိုပြန်ယူပြီးတော့ဒီညွညွတ်တဲ့အစိုးရတရက်ဖွဲ့စည်းဖို့နဲ့ဒီနှစ်ထဲကျင်းပဖို့စီစဉ်ထားတဲ့သမ္မတရွေးကောက်ပွဲတွေဆော်ပြီးကျင်းပသွားဖို့ဆိုတာတွေပါဝင်တဲ့အကြောင်းဥရောပသမဂ္ဂဂျားဝင်ဆစ်ဆက်ညှိနှိုင်းရေးမှူးဂျာမနီနိုင်ငံဂျားရေးဝင်ကြီး Frank Walter Steinmeier ပြောတာကိုကိုးကားပြီးတော့ဖော်ပြထားပါတယ်ရှင်။တခါတိဘက်ဖုန်းတော်ကြီးဒလိုင်းလာမားကိုအမေရိကန်သမ္မတ Barack Obama ကဒီကနေ့တောက်ကြနေ့အင်ပြူရောမှာအခမ်းတွေ့ဆုံမှုရှိနေပါတယ်ရှင်။
သတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြသွားတာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်နန္ဒာချမ်းပါရှင်အင်ဂျင်နီယာကတော့မီခဲလ်ဒူဗင်စကီဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ညဘက်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.